Welcome to the Voice of America in Burmese.
မင်္ဂလာပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2021ခုနှစ်ဧပြီလ16ရက်အတာကျန်အတက်နေ့တောက်ချနေမနေ့ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line number 32 40 46တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်လို့ VOA ရဲ့ Facebook စာမျက်နှာကမှာတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူကျင်းဆက်သွားပါမှာ။ဒီကနေ့အစီအစဉ်တွေမှာတော့နောက်ဆုံးရောက်မြန်မာနဲ့နိုင်ငံကသတင်းတွေအပြင်
ဒီအာရှတော်လိုင်းလှုပ်ရှားမှုကဟိုတူးတဲရောက်ရဲ့ဥဆောင်မှုအောက်ကနေတွားနေကြတာမဟုတ်ဘူး။ဟိုမြို့မွာမြို့အနေထားနေတာလေဟိုဝင်မိုးနိုင်လို့ဝင်မိုးနိုင်လို့ဟိုသူငယ်လူငယ်တွေအများကြီးရှိပါတယ်။ဒီတော့ဒါတော့မိကငိမ့်သွားမှာမဟုတ်ဆက်ပြီ
း။ဘုံရောတပိတ်ကောင်းဆောင်ကိုဝင်မိုးနိုင်ကိုဖမ်းဆီးသွားတာနဲ့ပတ်သက်လို့မြို့ကန်တူကပြောဆိုသွားတာပါ။အပြည့်စုံကိုတော့နောက်ပိုင်းမှာကြားရပါမယ်။ဆက်လက်ပြီးတော့ရန်ကုန်ပြည်သူ့စေယုံကြီးကိုစစ်ကောင်စီကပြန်လည်ဖွင့်လှစ်ဖို့ကြိုးစားနေတဲ့သတင်းအပဝင်စစ်စေးရေးဂိတ်ဒီမှာလက်ကင်ဖုန်းလေးကိုစစ်စေးပြီးရိုင်းနှံငွေချေးတောင်းယူနေတဲ့ရန်ကုန်တာကီတာမျိုးရဲ့နောက်ဆုံးအခြေအနေစာရတွေကိုလည်းနားဆင်ကြရမှာပါ။စီစဉ်နောက်ပိုင်းမှာတော့ဦးအောင်ခင်ရဲ့မြမအရေးတုံးသက်ချက်ကိုဝင်းမင်းရဲ့ကျမရေးကဏ္ဍနဲ့တိုင်းရင်သတင်းလောအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့တောက်ချာနေမနေ့ပဲနောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုအောင်လင်းမျိုးကပြောပြပေးပါဦးခင်ဗျာ
။မြမတိုက်ခရစ်1382ခုနှစ်ကနေ83ခုနှစ်ကိုကူးပြောင်းတဲ့တကြံကာလမှာရန်ကုန်အပါအဝင်မြို့အများစုမှာရေပက်ကစားတာ၊တကြံပွဲဆင်နွှဲတာတွေမရှိဘဲတကြံအချိုနှိကစပြီးအတက်နေရောက်တဲ့အထိဆင်အာနာတိတ်မှုဆန့်ကျင်တဲ့တပိတ်မောက်တကြံပွဲတွေကိုကျင်းပနေကြတာ
။ဆင်အာနာရှင်ဆောင်ရွက်ရေဒေါ်ရေဒေါ်ရေဆာသီကဆောင်ရွက်ရေဆက်ကျင်တော့
ဆင်အာနာရှင်ဆန့်ကျင်မှုတွေကြောင့်အဖမ်းဆီးခံရသူတွေလွတ်မြောက်စေဖို့ရည်ရွယ်ပြီးရန်ကုန်အလုံးဘက်မှာညှက်လွတ်ပွဲတွေ၊စုဝေးချီတဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြတာပါ။မိုးကုံမြို့မှာတော့ရာနဲ့ချီတဲ့ဒေတာကံကိုစုဝေးပြီးတော်လန်တကြံချီတဲ့ပွဲကိုကျင်းပခဲ့ပါတယ
်
။ဆစ်အာနာပိုင်းတွေဟာဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေဆက်လုပ်နေပြီးဗိုလ်တပ်ဦးနေကတော့မန္တလေးမြို့ကအာနာသိန်းကိုဆန့်ကျင်တဲ့စီးပညာမိသားစုတပိတ်ကိုဖြိုခွဲဖမ်းဆီးခဲ့တာပါ။မန္တလေးစုလေပလီဝင်းထဲမှာတော့ဝင်ရောက်ဖြစ်ခတ်တာကြောင့်တဦးသေးဆုံးခဲ့ပြီးအသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်၄-၅ယောက်လောက်ဖမ်းခံရတယ်လို့မျက်မြင်တွေ့သူက VOA ကိုပြောပါတယ်။ဆင်အနာသိန်းကိုဆန့်ကျင်နေတဲ့ဆန္ဒပြတပိတ်တွေကိုဥဆောင်နေသူတယောက်ဖြစ်တဲ့မုံရွာတပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ကတော့ဗော်တပူးနေတကြံအချက်နေမှာဖမ်းခံခဲ့ရပါတယ်။ American နိုင်ငံကြီးဌာနကစီစဉ်လှုပ်ဆောင်တဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်အစီအစဉ်မှာပါဝင်ခဲ့သူတဦးဖြစ်တဲ့ကိုဝေမိုးနိုင်ကိုလုံခြုံရေးတပ်ဖွဲ့တွေကသူငင်းချမ်းစွာဆန္ဒပြနေစဉ်ကားနဲ့ဝင်တက်ပြီးဖမ်းဆီးသွားတဲ့တရင်တွေရကြောင်းရန်ကုန်အမေရိကန်တိုင်းရင်းကကြေညာချက်ထုတ်ပြန်ပြီးဖမ်းထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုခဲ့ပါလေ။ရန်ကုန်ဆွေကျင်တိုင်းရင်းကလည်းမုံရလူလူခေါင်းဆောင်တူဖြစ်တဲ့ကိုဝေမိုးနိုင်ဆန္ဒပြနေစဉ်သူ့ဆိုင်ကယ်ကိုကားတစ်စီးဝင်တိုက်တာတွေ့ရကြောင်းနဲ့ဒဏ်ရသူအလုံးကိုဆေးကုသမှုတွေပေးဖို့တောင်းဆိုခဲ့တာပါ။စစ်တပ်အာဏာသိမ်းချိန်ကစပြီးဧပြီလ15ရက်နေ့အထိအနည်းဆုံးလူပေါင်း3151ယောက်ဖမ်းခံရတာဖြစ်ပြီးတိစောင့်ရသူက926ယောက်ရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးဖွဲ့ AAPP ကသတင်းထုတ်ပြန်ထားပါတယ်။အခုလိုတိစောင့်မှုတွေဖမ်းဆီးမှုတွေတိုးလာနေတဲ့ကြားကပဲမြန်မာနိုင်ငံတလွှားပြည်နယ်နဲ့တိုင်းနယ်မှာဆင်အာနာရှင်ဆန့်ကျင်တပိတ်တွေကတော့အရှိန်ရော့မကြတော့ဘူး။မြန်မာတကြံအတက်နေဖြစ်တဲ့ဒီကနေ့ဧပြီလ16ရက်တောက်ချန်နေမှာဝန်နေချင်းတပိတ်နဲ့ဒီစံတရနေမှာတော့စုတောင်းတပိတ်တွေကိုဆင်နွှဲကြဖို့ဆန္ဒပြပွဲမှာဥဆောင်သူတွေကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February လကစပြီးအဖမ်းခံတဲ့သတင်းတော့87ယောက်ရှိပြီဖြစ်ပြီးဒီထဲကထက်ဝက်ကျော်ကခုထိအဖမ်းခံနေရဆဲပဲလို့ကုလသမဂ္ဂကကြေညာနေမှာပြောပါတယ
်။ From Myanmar, our colleagues at UN Educational and Scientific Cultural Organization say that 71 journalists have been arrested.
မြန်မာနိုင်ငံမှာအဖမ်းခံရတဲ့တရင်တော့87ယောက်ရှိနေပြီးဒီထဲကထက်ဝက်ကျော်လောက်ပါ February စစ်တပ်အာဏာသိမ်းချိန်ကလေးကနေဂုဏ်ပြန်လွတ်မလာသေးဘူးလို့ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာ UNESCO အဖွဲ့ကြီးကပြောကြောင်းကုလသမဂ္ဂတွင်ရေးမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကတရင်စာရှင်းလင်းပွဲမှာပြောသွားတာပါဒီထဲက24ယောက်ကတော့တရင်သူဖြန့်ချီတယ်လို့ဆွဆဲပြီးတရားဆွဲဆိုတာခံရကြောင်းလည်းပြောပါတယ် ဒီသတင်းတောက်တွေရဲ့ကံကြမ္မာအတွက်မြန်မာနိုင်ငံတည်းက UNESCO အဖွဲ့အနေနဲ့အထူးစိုးရိမ်နေတာဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးထောင်နဲ့ချီတဲ့ပြည်သူတွေတရားမဲ့ဖမ်းဆီးတာခံရကြောင်းနဲ့တရောက်နေမှန်းမသိပဲပျောက်ဆုံးနေသူအများအပြားလည်းရှိနေတာကြောင့်အထူးစိုးရိမ်ကြောင်းပြောပါတယ်အရသာအစိုးရစီကနေအာဏာသိမ်းခဲ့ပြီးနောက်ပိုင်းသတင်းတောက်တွေသတင်းရယူတာကိုစစ်အုပ်ချုပ်ရေးကောင်စီကဖိအားပေးကန့်သတ်တာအပြင်သတင်းမီဒီယာတွေကိုဖမ်းဆီးအရေးယူတာတွေတိုးပြီးလှုပ်ဆောင်လာနေတာပါသတင်းရယူခြင်းအဖမ်းခံရတာတွေရှိတယ်လို့တချို့တွေဆိုညအချိန်မတော်နေအိမ်တွေကိုစီးနင်းဝင်ရောက်ပြီးဖမ်းဆီးနေတာဖြစ်ပါတယ်ဖေဖော်ဝါရီ1ရက်အာဏာသိမ်းပြီးနောက်ပိုင်းအဖမ်းခံရတဲ့သတင်းတောက်တွေကအယောက်30ကျော်မနည်းကိုတမတော်အကြီးညိုပြစ်စင်မှုပုံမှန်905ကကြီးနဲ့စစ်အာဏာပိုင်တွေကတရားဆက်ဆိုထားတာပါရာဇတ်ကြီးပုံမှန်905ကကြီးစူပူလှုံ့ဆော်မှုဟာပြမှုထင်ရှားကြောင်းစီရင်ခံရရင်ထောင်နဲ့နှစ်နှစ်ထိပြစ်ဒဏ်ကျခံရနိုင်ပါလေ။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်အာဏာသိမ်းလိုက်တဲ့စစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့လူပုဂ္ဂိုလ်10ဦးကို EU ဥရောပသမဂ္ဂကရန်ခတ်အရေးယူမှုတွေချမှတ်လိုက်ပြီးစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းနှစ်ခုဖြစ်တဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့မြန်မာစီးပွားရေး Corporation တို့ကိုလည်း EU ကပထမဆုံးချိန်ဖြစ်နေအရေးယူမှုတွေလုပ်တော့မယ်လို့တန်တမန်2ဦးရဲ့ပြောကြားချက်ကိုကိုးကားပြီးရိုက်ဂျက်စ်သတင်းမှာရေးပါတယ်။ရှေ့သတင်းပတ်တွေတွင်စတင်အသက်ဝင်မဲ့ဒီဂျန်ကအရေးယူမှုကစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းနှစ်ခုကိုပြစ်မှတ်ထားတယ်လို့သတင်းမှာဖော်ပြပါတယ်။ဒီလိုအရေးယူဖို့ EU စဉ်းစားနေတာကိုမတ်လ10ရက်နေ့ကလေးကရိုက်ဂျက်စ်မှာဖော်ပြခဲ့တာပါ။မြန်မာနိုင်ငံပေါ်စစ်လက်နက်တင်ဖို့ရောင်းချမှုပိတ်ပင်ကန့်သတ်တာနဲ့စစ်ရရှိ17ဦးတို့ပေါ်မှာဂျန်ကအရေးယူမှုတွေကိုပြီးခဲ့တဲ့လတွင် EU ကချမှတ်ခဲ့ပြီးဖြစ်တယ်နဲ့စစ်တပ်ပိုင်းကုမ္ပဏီနှစ်ခုကိုအရေးယူမဲ့ဒီဂျန်ကမှုတဲ့ဟာမြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရကိုဖြုတ်ချပြီး EU ရဲ့ဒဏ်ခတ်အရေးယူမှုတွေထဲမှာတိတာအထင်ရှားဆုံးဖြစ်ပါတယ်။ဒီဒဏ်ခတ်အရေးယူမှုအတွက် EU ဖွဲ့ဝင်28နိုင်ငံစလုံးကသဘောတူထားပြီးဖြစ်ပြီး EU နိုင်ငံတွေကရင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ Limited နဲ့မြန်မာစီးပွားရေး Corporation တို့မှာစီးပွားလုပ်ကိုင်권ကိုပိတ်ပင်လိုက်တာဖြစ်ပါတယ်။ American နဲ့ Britain တို့ကမြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့ကုမ္ပဏီတွေပေါ်မှာအရေးယူပိတ်ဆို့မှုတွေချမှတ်ပြီးတဲ့နောက်မှာ EU ကအခုလိုဒဏ်ခတ်အရေးယူမှုအစ်စ်ကိုချမှတ်လိုက်တာဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်စားဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တခြားထိပ်တန်းစစ်ဗန်အရာရှိ10ဦးတို့ပေါ်မှာ EU ကမတ်လ22ရက်နေ့မှာအရေးယူဒဏ်ခတ်မှုတွေချမှတ်ထားပြီးဖြစ်ပါတယ်။ထိုင်းနိုင်ငံကနေပေါင်း89နေထဲမှာ84နေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုရှိတဲ့အတွက်နေနေကျော်ပြီးခီးသွားလာခွင့်ပိတ်ထားလိုက်တယ်လို့မြန်မာနိုင်ငံမှာလိုပဲရေပက်ပြီးဆင်နွှဲနေရှိတဲ့ထိုင်းတကြံပွဲလဲကျင်းပကမပေတော့ပါဘူးမြန်မာနိုင်ငံသားတိမ့်နေချီအလုံလုံနေတဲ့ထိုင်းနိုင်ငံမှာဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ရေကစားတာရောလူစုလူဝေးသွားလာမှုပါထိုင်းစစ်ဝါကပိတ်တင်ထားတယ်လို့ထိုင်းခြေဆိုင်ရောင်ကြီးဦးမြန်မာအလုံသမားအဖွဲ့ကဦးမိုးကျော်ကပြောပါတယ်
အဲဒီပြက်ကစားတာတွေအဲဒီသားတဲ့တခုနဲ့တခုပြီးတော့ကျော်ချက်ပြီးတွားလာတာတွေပြီးတော့ကျွန်တော်ဆောလုံးလို့လူစုလေးနဲ့ဟလာအပန်းဖြေအနိုင်ပြီးအစီအစဉ်မျိုးတွေကိုဟိုတားမြစ်ထားတာရှိပါတယ်အဲ့ဒါဘာကြောင့်လဲဆိုတော့မထိုင်းနိုင်ငံတွန်းမာကပိုပြတက်တရားလိုက်လို့ခေါ်ပါတယ်အတော်တော်လေးကူးဆက်ဉာဏ်လို့လည်းဉာဏ်လို့လည်းကျွန်တော်သိရပါတယ်ဟလာဒီကူးဆိုရင်တနေ့ကတနေ့ကလုံးမှာထောင်ထဲချပြီးတော့တက်တရားလိုက်ပြန်လေးပြီးကူးဆက်လာတာရှိပါတယ်ပြီးတော့ကျဒီကိုဗစ်အစီအစဉ်ရရဟိုတို့ဒီလိုပြက်ကစားတာတွေအာတချင်နိုင်ရလူစုမိနေပေါ်လာတဲ့ပုံစံမျိုးတွေလှုပ်တာမျိုးတွေမှာအမြင့်ပြိပိထားရရှိတဲ့ကြောင့်ဒီနေ့မှာတော့တကယ်အလုံးမကိုတန်းနေလူစုမိနေအလူတန်းနေပြုလုပ်ကြတာတွေတော့ရှောင်တာကိုသိရပါတယ်ဗျာဟုတ
်ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်သေဆုံးသူအနည်းဆုံး98ဦးနဲ့အတူပြုလူနာ36000နီးပါးရှိနေတဲ့ထိုင်းနိုင်ငံမှာဒီလာထဲမှာပဲတက်ပြန်လိုင်းဖြစ်နေဒီယောဂါတချို့ပြန်ကူးဆက်မှုရှိလာတာပါဒီရက်ပိုင်းတွင်ထိုင်းနိုင်ငံမှာဒီယောဂါကူးဆက်သူဟာနေစံထောင်ကနန်းလောက်ရှိနေတဲ့အတွက်နေစံကျင်းပတဲ့ရိုးရာမဟာတကြံပျော်ပွဲရှင်ပွဲကိုထိုင်းစစ်ဝါကပိတ်တင်လိုက်တာဖြစ်ပါတယ
်ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ညပိုင်းဒိုမီတာ40 kHz 9.13 ညပိုင်းဒိုမီတာ51 kHz 9.85 နဲ့ပိုင်းလမီတာ190 kHz 1.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်ပြည်သူမှာ server internet တက်ခတ်မှုရွေးကောက်ပွဲကိုနှောက်ယှက်မှု Crimea ဒေသမှာရန်လိုမှုတွေပါဝင်အပြတ်မောက်လို့ရတဲ့အတွက်ရုရှားနိုင်ငံကိုအမေရိကန်ကတက်ခတ်ရေးယူလိုက်ပါတယ်န 2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဂျာဝင်နောက်ဆက်မှုသတင်းမှားတွေဖြန့်ဝေမှုနဲ့ဆက်နွယ်ပြီးရုရှားနဲ့ဆက်နွယ်တဲ့ဖွဲ့စည်းတဲ့လူပုဂ္ဂိုလ်စုစုပေါင်း32ခုကိုတန်ခတ်ရေးယူလိုက်တာပါ။ရုရှားထောက်လှမ်ရေးတချို့ပါဝင်ဝါရှင်တန် DC ရုရှားတန်ယုံကဝန်ထမ်း10ယောက်ကိုလည်းပြင်းထန်တန်ပေးလိုက်ကြောင်းသမ္မတအင်ဂျီရောကပြောပါရယ်။အမေရိကန်ပေါ်ရုရှားကအလားတူလုပ်ရမျိုးတွေထပ်မလုပ်အောင်ရည်ရွယ်ကြောင်းလည်းအင်ဂျီရောပြောဝင်ရဂျန်ဆာကီကပြောပါရယ်။
Our objective here is to impose costs for what we feel are unacceptable actions by the Russian government.
ရုရှားဆိုရဲ့လူရဲ့ပြည်ကြောင်းထိရညနာမှုတွေဟာလက်ခံနိုင်စရာမရှိတာကြောင့်တုံ့ပြန်ရေးယူဖို့ရည်ရွယ်တာဖြစ်ပါတယ်လို့အင်ဂျီရောပြောဝင်ရကကြာသာပြီးနေတဲ့ရှင်းလင်းပွဲမှာပြောဆိုထားတာပါ။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့အမေရိကန်ရဲ့တက္ကသိုလ်မှုဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့လူရဲ့ဖြစ်ပြီးပြန်လည်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတကြီးကိုအသိပေးခဲ့တယ်လို့လည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ရုရှားဆိုရရဲ့အပြစ်အမှောက်လုပ်ရတဲ့ကြောင့်အမေရိကန်ရဲ့အမျိုးသားလူညုံရေးနိုင်ငံခြားရေးနဲ့စီးပွားရေးပေါ်ကြီးမားတဲ့ချင်းချောင်းမှုရှိနေတဲ့အတွက်နိုင်ငံတော်အရေးပေါ်ခြေနေတဲ့သမ္မတအမိတ်နဲ့ထုတ်ပြန်ထားတဲ့အကြောင်းကွန်ဂရက်စ်တော်ကိုစာပေးဖို့အကြောင်းကြားထားပါတယ်။ရုရှားတိုက်ခိုက်ခံဆောင်အလက်စီနာဗာနီပေါ်ကျူးလွန်တဲ့လူရဲတွေအတွက်လဲရုရှားဆိုရအရာရှိ9ယောက်နဲ့အစိုးရဌာနတရားစင်ကျော်ကိုသမ္မတဘိုင်ဒန်ဆိုရကပြီးခဲ့တဲ့လတည်းမှာပဲတန်ခတ်ရေးယူထားပါရဲ့။အာဖဂန်နစ္စတန်နိုင်ငံကတပ်တွေအားလုံးပြန်ရုပ်သိမ်းဖို့အမေရိကန်ကချေညာလိုက်ပြီးနောက်ပိုင်းမဟာမိတ်တွေကလည်းအလားတူယူသိမ်းမယ့်အကြောင်းပြောဆိုလိုက်ကြပါရဲ့။အမေရိကန်ဥဆောင်တဲ့အာဖဂန်စစ်ပွဲစတင်ခဲ့တဲ့2011ခုနှစ်စက်တင်ဘာလအကြမ်းဖက်တိုက်ခိုက်ခံရမှု20ပြည်မနေ့မတိုင်ခင်နောက်ဆုံးထားတပ်တွေရုပ်ဖို့အမေရိကန်ကကြီးညာလိုက်ပြီးတဲ့နောက်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာလည်းအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာရောက်နေပါတယ
် We've achieved the objective we set out nearly 20 years ago. We never intended to have a permanent military presence here.
လွန်ခဲ့တဲ့နှစ်ပေါင်း20လောက်ကချမှတ်ခဲ့တဲ့ရည်မှန်းချက်ကိုကောင်တဲ့ပုံနေပါပြီဒီနိုင်ငံမှာစီးရီးရအမြဲအခြေစိုက်ဖို့ရွေးချယ်လဲမရှိခဲ့ပါဘူးလို့ဝန်ကြီးပလင်ကင်ကကြာသာပြီးနေ့ကပြောဆိုသွားတာပါအာဖဂန်နစ္စတန်နိုင်ငံမှာအယ်ကာဒါချင်းဖက်ဖွဲ့ရဲ့ချင်းချောက်မှုတွေအားပြော်သွားတယ်လို့ဟော့စမာပင်လာဒင်ကိုလည်းတရားမျှတအောင်စီရင်နိုင်ခဲ့ပါပြီလို့လည်းပြောဆိုသွားပါတယ်အာဖဂန်တပ်တွေကိုလေ့ကျင့်ပေးနေတဲ့အမြောက်အတန်းဒိတ်စာချုပ်ဖွဲ့နေတိုတပ်ဖွဲ့တွေမှာတပ်ဖွဲ့ဝင်950ဆေးလွတ်ထားတဲ့ဗြိတိန်နိုင်ငံကလည်းရှစ်လာတဲ့ပြည်ယုံမဲ့အကြောင်းကာဝေးဝန်ကြီးဘန်ဝေါ်လစ်ကကြာသာပြီးနေမှာပဲကြေညာချက်ထုတ်ပြန်အတည်ပြုခဲ့တာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ကာဝေးဝန်ကြီးလွိုက်အော်စတင်တို့နဲ့ဗိုလ်ထုနေကတွေ့ဆုံခဲ့တဲ့နေတိုအဖွဲ့အတွင်းမှချုပ်ယန်စတိုရင်ဘတ်ကလည်းမာမိတ်တပ်တွေအားလုံးရှစ်လာမဲ့လာအနေငယ်အတွင်းရုပ်သိမ်းမှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်အမေရိကန်ပြည်ထောင်စုမှာကြာသာပြင်းနဲ့စော်ပိုင်းထိစီးရင်နေရကိုဗစ်ကာဝေးဆေးထိုးပြီးသူ198သန်းကျော်ရှိနေပြီးဆေးပေါင်း255သန်းကျော်ဖြန့်ဝေထားပြီးဖြစ်ကြောင်းလည်းရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကပြောပါရယ်အများစုကတော့မော်ဒနာကာဝေးဆေးဒုတိယကတော့ Pfizer BioNTech နဲ့ Johnson & Johnson ကတော့တတိယအများဆုံးလို့လည်းပြောပါရယ်ဒါပေမဲ့လည်း Johnson & Johnson ဆေးကုမ္ပဏီကထုတ်လုပ်တဲ့ဒီကြိမ်ကထိုးရတဲ့ကိုဗစ်ကာကွယ်ဆေးထိုးပြီးရဲနှဲငယ်ကြာမှာပဲအသက်50ရောက်အမျိုးသမီး6ယောက်မှာဖြစ်တောင်ဖြစ်ခဲ့တွေးခဲတာတွေးရတာကြောင့်ဒီဆေးအသုံးပြုမှုကိုယာယီရပ်ထားဖို့လဲကျန်းမာရေးတာဝန်ရှိသူတွေအင်္ဂါနေ့ကပဲတိုက်တွန်းနေတာပါကြာသာပြီးနေ့စော်ပိုင်းထိစီးရင်ရအမေရိကန်မှာကာကွယ်ဆေးအနည်းဆုံးတစ်ကြိမ်ထိုးပြီးသားလူပေါင်း125သန်းကျော်ရှိနေပြီးနှစ်ကြိမ်လုံးထိုးပြီးတဲ့သူကတော့98သန်းခွဲနီးပါးရှိနေပါတယ်တကြီးရွယ်ဦးလေးနာတာရှိဆက်ရှောက်မှုခေရီတွေမှာဆေးထိုးပြီးတဲ့သူ9သန်းကျော်ရှိတယ်လို့လဲ CDC ကသတင်းထုတ်ပြန်ထားပါတယ်ပါကစ္စတန်နိုင်ငံမှာပြည်ထောင်နိုင်ငံအပေါ်ကြီးမားတဲ့ချင်းချောက်မှုအန္တရာယ်တွေရှိနေတာကြောင့်ပြည်ထောင်နိုင်ငံသားတွေနဲ့ကုမ္ပဏီတွေပါကစ္စတန်နိုင်ငံကနေယာယီထွက်ခွာကြဖို့ပြည်ထောင်စုရကတိုက်တွန်းလိုက်ပါတယ်။အစ္စလမ်ဘာသာကိုစန့်ကျင်တဲ့ကတ်တုံးပုံတစ်ပုံကိုပြည်ထောင်နိုင်ငံမှာပုံနှိပ်ဖော်ပြခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့ပြည်ထောင်စုတမကြီးကိုနိုင်ငံကနေနှင်ထုတ်ဖို့အစ္စလမ်ယူဝါဒဆွဲပြင်ထန်တဲ့ TLP ပါတီဝင်တွေရဲ့အချင်းဖက်ဆန္ဒပြတောင်းဆိုမှုတွေဒီတစ်ပတ်ထဲနေရာတော်တော်များများကြုံခဲ့ရပြီးတော့ပြည်ထောင်စုကပါကစ္စတန်မှာရှိနေတဲ့ပြည်ထောင်နိုင်ငံသား900လောက်ကိုအီးမေးလ်ပေးပို့ပြီးတရီပေးလိုက်တာပါ။နိုင်ငံကထွက်ခွာမဲ့သူတွေအနေနဲ့လက်ရှိပြည်ဆွေးနေတဲ့ခီးသည်တွေလေးအနေနဲ့ထွက်ခွာကြရမှာဖြစ်တယ်လို့လည်းပြောဆိုထားပါရယ်။ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဇာဟီဟာဖစ်ချောက်ဒရီကတော့ပြည်ထောင်စုရဲ့အကြံပြုတိုက်တွန်းချက်ကိုသိရှိထားတဲ့အကြောင်းနဲ့နိုင်ငံတွင်းမှာတရားဥပဒေစိုးမိုးရေးအသက်အိုးရေးထိခိုက်မှုမရှိစေရေးအစိုးရကကြိုးပမ်းနေကြောင်းလည်းပြောဆိုခဲ့တာပါ။TLP ပါတီဝင်နဲ့ရက်တက်ဖွဲ့ကြား၃ရက်ကြာအတည်ငြိမ်တွင်ရက်တက်ဖွဲ့ဝင်2ဦးသေဆုံးပြီးဆန္ဒပြသူတွေအပါအဝင်လူ600နီးပါးထိခိုက်ဒဏ်ရာရကြောင်းလဲပါကစ္စတန်အာဏာပိုင်ကဗိုလ်ထုတ်နေမှာပဲပြောဆိုထားပါတယ်ခင်ဗျာ
တော့ကြရင်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လင်းတို့ကပြောပြပေးကြတာပါခုအစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုစတိုက်တင်ဆက်သွားပါမယ်မုံရွာကသတင်းပေးပို့ချက်တခုနဲ့စတင်ပါမယ်မုံရွာမျိုးကတပိတ်ကောင်းဆောင်တူလည်းဖြစ်လူသိများဖြစ်တဲ့ကိုဝင်းမိုးနိုင်ကိုစစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေကကြော်တပ်ပနေကအချမ်းဖက်ဖမ်းဆီးလိုက်တဲ့ဆိုပေမဲ့မုံရွာမှာကိုဝင်းမိုးနိုင်ကြီးအများကြီးပေါ်ထွက်လာအောင်မှဖြစ်တယ်လို့တပိတ်ဦးဆောင်ကော်မတီဝင်တို့ကပြောဆိုလိုက်ပါတယ်ကိုဝင်းမိုးနိုင်ကိုဖမ်းဆီးသွားတဲ့အပေါ်စိတ်ထိခဲ့ရပေမဲ့လည်းမုံရပြည်သူတွေရဲ့လှုပ်ရှားမှုကတော့ရော့ကျသွားမှာမဟုတ်ဘူးလို့ပြောဆိုနေကြတာပါအသေးစိတ်ကိုဆက်သွယ်မေးမြန်းတာလည်းကိုညဝင်းအောင်ကတင်ပြပေးတာပါပဲ
ခုတောင်းအလံလွှင့်တူရင်မုံရမျိုးကိုစိုက်ကင်နဲ့ပတ်ပြီးဆရာနာသိမှုစန့်ကျင်ဆန္ဒပြနေခြင်းတာစီလမ်းမကြီးပေါ်မှာမျက်နှာချင်းဆိုင်ကလာတဲ့အင်းစည်းကားတစ်စင်းကကိုဝေမိုးနိုင်တို့ရဲ့စိုက်ကယ်အုပ်စုထဲအချိန်နဲ့ဝင်တိုက်ပြီးကိုဝေမိုးနိုင်ကိုဖမ်းဆီးသွားတာဖြစ်ပါတယ်ကိုဝေမိုးနိုင်အခုလိုအကြမ်းဖက်ဖမ်းဆီးခံလိုက်ရပြီမဲ့မုံရပြည်သူတွေကလမ်းပေါ်တပိတ်တွေကိုပို့ပြီးအချိန်မြင့်လှုပ်ဆောင်လာကြလိမ့်မယ်လို့မုံရတပိတ်မှာကိုဝင်မိုးနိုင်တဲ့အတူလက်တွဲလှုပ်ရှားနေတဲ့88မျိုးဆက်ငိမ့်ပွင့်အဖွဲ့ဝင်ကိုဝင်းစော်ခိုင်က VOA ကိုပြောပါတယ်
ကျွန်တော်တို့ဒီလိုမျိုးခါးစီခံရတဲ့ဟာပေါ်မှာတော့ကျွန်တော်တို့ညစွာစိုးရင်တော့ကရှိရတယ်ဘာလို့ဆိုတော့စတဲ့တင်ပြမှာဖန်စီလိုက်တဲ့ပုံစံကစပြီးတော့မှသူတို့ဟာကားနဲ့အကျန်းဖက်တိုက်ပြီးတော့မှဖမ်းတယ်အဝိုင်းနမှုတွေလုပ်ပြီးတော့မှသူတို့ကဖန်စီတာမျိုးတွေလုပ်တယ်။အဲဒီမှာလာမောပြည်သူလူတွေရောညစွာဆိုးရိမ်ကြင်ဖြစ်ကြရတယ်။ဒါပေမဲ့ကျွန်တော်တို့တွေကဥဆောင်ရတဲ့ဆိုပေမဲ့တကယ်တကယ်အချင်းချင်းခါလာဖြုတ်ခွန်းတဲ့ခါမှာအဲ့ဒီပြည်သူလူတွေရပဲကျွန်တော်တို့ကိုအသက်ပေးကာကွယ်ခဲ့ကြတယ်။အဲဒီတော့ခုလိုမျိုးဘောနော်ကျွန်တော်တို့ညီလေးဖန်စီခံရတယ်ဆိုပေမဲ့အဲဒီမဝတီလူလူကြီးရဲ့ဒေါ်လာကြီးအတိနိုင်ငံကြီးလိုချင်မှုနဲ့သူရုံးထားပြီးတော့မှလမ်းပေါ်တပိတ်ပိုက်ပွဲတွေခါလို့ဒီထက်ပိုပြီးတော့မှအစီအင်းတောင်းကြမှုရှိပါတယ
်။အင်းစီကားတစ်စင်းကဆိုင်ကယ်အုပ်စုတဲ့အချိန်နဲ့ဝင်တိုက်ခဲ့တာကြောင့်ကိုဝေမိုးနိုင်ရာသွားတဲ့ဒဏ်ရာဟာဘလောက်ထိပြင်းထန်တယ်လဲသူ့ကိုဘယ်မှာဖမ်းဆီးထားတယ်လဲဆိုတာမသိရသေးပေမဲ့ဖမ်းဆီးထားစဉ်အတွင်းစေကူတမှုပေးဖို့မုံရွာရှိနေကိုရဲကတစ်စင်းဆက်သွယ်စုံစမ်းနေတယ်လို့လဲကိုဝင်းစော်ခိုင်ကပြောပါတယ်
အကျွန်တော်တို့ဒီကိုဝင်းမိုးနိုင်ရဲ့ကျွန်တော်တို့ပြေဆုံးနိုင်မှုနောက်ဖီကူတောင်ကိုလေရာကြည့်နိုင်မှုဒီဒီဒီမောင်အားရှိနေကုန်ရတဲ့ဆင်ကျော်တို့ဆက်သွယ်မှုတွေပေါ့ဆက်တယ်လို့ဆိုတော့ပါအဲ့ဒီမှာသူတို့ဘက်ကနေပြီးတော့မှပြောထားတော့ကျွန်တော်ရမန်ကြီးမှပြုတ်ခွင့်ပေးနိုင်မယ်ဆိုတော့တိရှိရပါလား
မုံရမျိုးကတပိတ်ကောင်းဆောင်တူအခုလိုဖမ်းဆီးခံလိုက်ရပေမဲ့အာနာရှင်စန့်ကျင်ရေးမှာသူတို့အနေနဲ့နောက်ဆုတ်သွားမှာမဟုတ်ဘူးလို့အထက်တန်းချောင်းသူမခွန်းလဲနေကြီးကပြောပါလေ
ကိုဝင်မောနိုင်ဖန်သွားတော့လူတိုင်းအစီမကောင်းဖြစ်ကြပါလေဘာလို့ဆိုလူတိုင်းကသူ့လဲချစ်တယ်ဆိုတော့သူပါသွားပြီဆိုတော့လဲဝမ်းနေပြီမယ်လဲတပိတ်မောက်စစ်ကြောင်းနေထက်လို့အောင်မယ်လို့တော့ချင်ပါလေဟုတ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်68ရက်ကျော်လာပြီဖြစ်ပါတယ်နိုင်ငံတော်ဆရာနာသိမ်းစန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေထဲမှာမုံရမျိုးကအတော်ကိုအားကောင်းခဲ့ပါတယ်ဒါကြောင့်မုံရွာမှာတပိတ်ကောင်းဆောင်ကိုဝေမိုးနိုင်ကိုဖမ်းဆီးလိုက်ပေမဲ့နောက်ထပ်ဝေမိုးနိုင်တွေပေါ်လာပြီးဆက်လက်လှုပ်ရှားသွားကြမှာဖြစ်တယ်လို့မုံရွာလူထုတပိတ်ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ကိုအောင်နေမျိုးကပြောပါတယ
်။ဟိုမုံရွာဟိုကျွန်တော်တို့ဒီအာနာကစ်စ်ကိုဆက်တွန်းလာတဲ့အချိန်လုံးတွေကလည်းမုံရွာမျိုးမှာကဟိုဒီလူထုညီလာခံကြီးကျင်းပနိုင်တာအစားဟိုမျိုးအခုဖွယ်ဖွယ်နိုင်တာအစားပေါ့နော်။တခြားမျိုးတွေကကျွန်တော်တို့ကရှိပြီးခဲ့တယ်။အဲ့လိုကျွန်တော်မောင်မျိုးတို့ပို့ပြီးတော့ဖြည့်တယ်။ပို့ပြီးတော့လုံလုံကြီးပြင်ချက်မှုကိုတို့အားဆိုင်ပြီးတော့လုပ်ခဲ့တာဆိုတော့အခုဆိုလို့ရှိရင်တော့ဟိုပို့ဆိုးတာပေါ့ဗျာ။ဘလို့ဆိုးနေအချိန်တွေနေစားဖြစ်သွားတယ်လို့ပြောလို့ရတော့ဘူး။စိုးရီကလည်းကျွန်တော်တို့ဒီအာနာရှင်တော်လန်ကြီးလှုပ်ရှားမှုကဟိုတူးတဲရောက်ရဲ့ဥဆောင်မှုအောက်ကနေတွားနေကြတာမဟုတ်ဘူး။ကိုကြီးဥဆောင်ပြီးတွားနေကြတဲ့အတွက်ဟိုတဘူတဲ့တဘူဆင်းနေတယ်သွားမှာပါ။ဟိုမြို့မောင်မြို့အနေထားနေတာလေ။ဟိုဝေမိုးနိုင်လို့ဝေမိုးနိုင်လို့ဟိုသူငယ်လူငယ်တွေအများကြီးရှိပါလေ။ဟိုဆက်ပြီးတော့သူတို့လှုပ်ရှားကြပါလေ။ဟိုဒီကြတာတော့မိကငိမ့်သွားမှာမဟုတ်ဆက်ပြီးတော့တောင်းလာနေကြအောင်ပါ
။ကိုဝေမိုးနိုင်ဟာအင်္ဂလိပ်စာနဲ့ဘွဲရထားသူတူဖြစ်ပြီးအမေရိကန်နိုင်ငံအရီဇိုနာကောလိပ်မှာဖွင့်လင်းတဲ့ဝိုင်စီလီခေါ်လူငယ်ကောင်းဆောင်မှုအစီအစဉ်ကိုတက်ရောက်ခဲ့သူလည်းဖြစ်ပါတယ်။သူဟာမုံရတက္ကသိုလ်ကျောင်းသားသမဂ္ဂကိုစတင်ဒီထောင်သူတွေထဲမှာတူအပါဝင်ဖြစ်ပြီးမုံရတက္ကသိုလ်သမဂ္ဂဥက္ကဋ္ဌအဖြစ်လဲတာဝန်ယူခဲ့ဘူးသူဖြစ်ပါတယ်ခင်ဗျာ
က ကိုညဝင်းအောင်ကဆက်သွယ်မေးမြန်းလာတာပါဆက်လက်ပြီးတော့ပြန်ဖွင့်မှုစီစဉ်ရတဲ့ရန်ကုန်ပြည်သူ့စေယုံကြီးအကြောင်းကိုကြားကြမှာပါဆရာနာတင်ပြီးကျမ၏ဝန်ထမ်းတွေအလုံးမစင်မဲ့တပိတ်မှောက်ခဲ့တာကြောင့်ပိတ်ခဲ့ရတဲ့ရန်ကုန်ပြည်သူ့စေယုံကြီးကိုမြန်မာစစ်ကောင်စီကအင်္ဂါနေ့ကစပြီးတော့ပြန်ဖွင့်မှုကြိုးစားဖို့စီစဉ်နေပေမဲ့လည်းအရင်လိုပုံမှန်မလဲပတ်နိုင်ဘူးလို့ကျမ
ဆေးဝင်တဲ့ချို့ကိုလည်းဝရန်ထုတ်ဖန်းစည်းလာတာကြောင့်လက်ရှိပေးနေတဲ့ကုသမှုတွေအတွက်ပါပုံမှုခက်ခဲသွားပြီလို့လုံခြုံရေးအရမြင်မြင်ပေါ်လို့တဲ့ဆရာဝန်တူကဆိုပါတယ်ကိုဝင်းမင်းကဆက်သွယ်မေးမြန်းလာပါတယ်ဟုတ်ကဲ့အခုလိုဒီရန်ကုန်ဆေးဝင်ကြီးပြန်ဖွင့်ဖို့ကြိုးစားနေတဲ့နောက်ဆုံးအခြေအနေကိုအခုလိုဆရာဝန်ကဆက်ရှင်းပြပါတယ်ဟုတ်ကဲ့အခုဆေးဝင်ကြီးအခုပြန်ဖွင
ွင့်လားလူနာတွေနားသလားသူတို့ကျင်ကြားတဲ့ဆရာကြီးလာကြည့်သလားဆိုအဲ့လိုတော့မဖွင့်နိုင်ဘူးလို့သိရပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဒီဘလူးခက်ခဲစင်ခေါ်မှုတွေရှိလာလဲအခုလို
ဆေးရုံကြီးဖွင့်ဖို့ဆိုတာဒီဆေးရုံတစ်ခုကျွန်တော်တို့ဟိုဆေးရုံမှာကြတော့ကွက်တွေလည်းအများကြီးရှိရအဆောင်တွေလည်းအများကြီးရှိရနောက်လူဌာနတွေလည်းအများကြီးရှိရပေါ့အဲ့ဌာနတွေအလုံးအကုန်လုံးကတကားပိတ်တော့ပိတ်ပြီးသွားကြရမျိုးဆိုတော့ပြန်ဖွင့်ဖို့ဆိုတာလွယ်လွယ်ကူနဲ့ပြန်ဖွင့်လို့ရမှာမဟုတ်ပါဘူးနကူရဲကွာကျွန်တော်တို့မှာကစီတန်လုပ်တယ်ဆိုပေမဲ့အပြင်ကိုလွတ်လို့မရဘူးလူနာအဲ့ဒီပြကြတော့ကျွန်တော်တို့ကစကူပေးရတယ်ဥပမာဆိုတော့ကင်ဆာဆေးသွင်းတဲ့လူတွေဓာတ်ရောင်ခြေကုသပေးတဲ့လူတွေဘာဖြစ်လို့လဲဆိုတော့အဆက်မပြတ်ကွာမှာလေကင်ဆာဆေးဆိုလို့ရှိရင်6လစက်တိုက်ကြောင်းမကူလစက်တဲ့သူကုစီတဲ့ကုရမှာလေဖြစ်တယ်အဲ့လူနာတွေအတွက်ကတော့ OBV ပြန်ဖွင့်ပြီးတော့ကုပေးရတာပေါ့နော်ဒါပေမဲ့အဲ့လူမဟုတ်တဲ့ကျန်တဲ့လူနာတွေအတွက်ကတော့အကုန်လုံးပိတ်ထားပါတယ
်ဟုတ်ကဲ့နောက်ထပ်ရောသင်ခေါ်မှုတွေပါလေရှိလာသေးတယ
်လူနာတွေကလည်းမလာကြပါဘူးသူတို့ကိုယ်တိုင်ကသူကျွန်တော်တို့လုပ်တဲ့တိုင်းပါဖြစ်နေဟာသူတို့အကုန်ပြီးတယ်ဒီမှာရှိတဲ့အခက်ကြီးလို့လည်းသူတို့နားလေသူတို့ကလည်းအတင်းကြပ်ကြီးစိတ်ရုံမှမလာပါဘူးအဲ့ခါကျတော့အခု OBD ကဖွင့်တယ်ဖွင့်ဖို့ကြိုးစားတော့လည်းပဲဘူးတဲ့ချီတော့လူနာတွေလာပြီးကုနေရမျိုးတော့မရှိပါဘူးဟိုလွေတော့မလွေပါဘူးဘာလို့ဆိုတော့ OBD ကြီးရယ်ဆိုရင်တောင်မှလူနာတိုင်းကဒီလိုအပြင်ကြီးဒီစိလေးတောက်ဆိုပြီးတော့အင်ဂျင်လွတ်လွတ်ရအမျိုးကိုသာဟိုအပြင်မှာစိတ်ကန်ထိုင်တယ်လို့လေအဲ့လိုမျိုးသာကုလို့ရမယ်ဟိုအတွင်းလူနာဖြစ်ကုလို့ရတဲ့အမျိုးကြီးကတော့ OBD နဲ့ဘလို့မှအဆင်မပြေနိုင်ပါဘူးကျွန်တော်တို့ဆရာဝန်ကြီးပဲကုလို့ရမှာပေါ့အခုလို့ဆိုလို့ရှိရင်ဟို professor ကဟိုထိတ်ဆုံးအောင်ခေါင်းဆောင်ပိုင်းရဲ့ဆရာဝန်အကြီးတွေကကုလဲဆိုပေမဲ့လည်းတကယ်တမ်းအဲ့ဆရာဝန်ကြီးတွေကဝတ်ထဲမှာနေရောညအောင်နေပြီးတော့ဈေးထိုးဈေးတိုက်လုပ်နိုင်တာမဟုတ်ဘူးလေနောက်မှဆရာဝန်အငယ်တွေလိုတယ်အဲ့အောက်မှာဆရာမတွေလိုတယ်နောက်အဲ့အောက်မှာဟိုအောက်ချင်ဟိုကျမကြီးဝန်တန်းလုပ်သားတွေလိုတယ်နော်အပေါ်ရန်လေးနဲ့ဟန်ပြလေးဖွင့်ရုံနဲ့တော့အရင်လိုဆေးရုံကြီးပြန်လဲပတ်နိုင်မှာမဟုတ်ပါဘူ
းဟုတ်ကဲ့အဲ့တော့အခုနောက်ဆုံးဒီဖွင့်ထားနိုင်တဲ့အနေအထားကပြပလူနာဌာနချင်းပေါ့နော်ခုနဆရာပြောတဲ့ဒီကင်ဆာလူနာတွေအတွက်ရောဘယ်လိုမျိုးကုသပေးနေတဲ့အနေအထားတွေရှိလဲ
အဲ့ဒီလူနာတွေကတော့အရင်ကတည်းကကျွန်တော်တို့ဆီမှာနေဟန်းစီလာလာတင်တာကိုရှေ့ကဟိုအရင်ကိုဗစ်တော့ကုရတဲ့တန်မှာထိုင်ပြီးတော့သူတို့အတွက်တနည်းစားဆေးလေးပေးပြီးကုပေးပြီးပြန်နောက်တစ်ချက်ပြန်လာအဲ့လိုဟိုဘယ်နဲ့ဆယ်နာရီရနေနေကင်းတနားအတွင်းမှာကုပေးတယ်လို့သိရပါတယ်ဘူဂျာနဲ့ဝတ်တရားလူနာတွေကတော့မရှိဘူးလို့သိရပါတယ
်ဟုတ်ကဲ့နောက်ဒီထိခိုက်တံရရတဲ့လူနာတွေကုသမှုအပိုင်းရော
အဲ့ဒါကြတော့ဥပမာဆိုပါတော့လူရန်ကုန်မြို့တနေရာမှာကြောက်ကွက်တစ်ခုမှာလူတွေအစုလိုက်နေတာတနက်တန်းနဲ့အများကြီးရတယ်ဆိုလို့ရှိရင်ကျွန်တော်ကအဲ့ဒီတခြားလဲလွတ်လို့မရဘူးနောက်ပြီးတော့ဟိုတိကျတဲ့အရာရဆွဲနေမှာဟိုသွေးကြောထိလို့သွေးကြောခုစားခြင်းနဲ့ခွဲရမယ်ဟာလည်းရှိတယ်။အုံနောက်ထိလို့အုံနောက်အောင်ရောခုဆယ်အောင်နဲ့ခွဲရမှာလည်းရှိတယ်။အထူးကုခွဲစီဆယ်အောင်ကြီးကိုကုရမယ်ကိစ္စလည်းရှိတယ်။အဲ့ဒီခါလေးကျတော့ဘယ်မှလွတ်လို့မရဘူးဘယ်မှမနဲ့ခွဲလို့မရဘူး။နောက်ပြီးတော့ဟိုတိကျတဲ့အရာဆိုရှင်အယူဆယ်အောင်တွေအများဆုံးကုကြတာပေါ့နော်။ခြေလက်တွေတိကျဆိုသူတို့ပဲဆိုင်တာဟုတ်။ဆိုတော့အဲ့လိုလူနာတွေအတွက်ကတော့ကျွန်တော်တို့ကအဲ့ဒီရက်ဒီမှာနာ OBD မဟုတ်ပြင်မဲ့လည်းအရေးပေါ်ဖွင့်ပြီးတော့လည်းမြန်မြန်ကုပေးပြီးမြန်မြန်ပေးဆက်အောင်လုပ်ပြလိုက်တယ်ပေါ့နော်။အဲ့လောက်ပါပဲတဆေးုံပြီးတော့ပြန်ဖွင့်လဲဆိုတဲ့သဘောမဟုတ်ပြင်မဲ့ဒီလူနာတွေကိုတော့ကျွန်တော်ကဒီတိုင်းပြန်လှလိုက်တည်သွားမယ်ဟာရီမလို့ကျွန်တော်အဲ့ဒါကြောင့်ကုပေးပါတယ်
ဟုတ်ကဲ့အဲ့တော့အခုလိုလှုပ်ဆောင်နေတဲ့ဒီ CDM ဆရာတို့တချို့လည်းအဖမ်းခံလိုက်ပြီးတော့နောက်စီးရင်နေစအဖမ်းဖို့အတွက် order ထုတ်တာတွေတွေ့ရပါတယ်အဲ့တော့ဒါတွေကတော့အဓိကဘာကြောင့်လို့အခုလိုဖြစ်လာတယ်ထင်လား
ဒီကတော့သူတို့ပြီးကျင်တာအကြောက်တရားလို့ထင်တာပဲလူတွေကြောက်လန့်သွားပြီးတော့ငါဖမ်းကုန်များငါတော့အလုပ်ဖြုတ်တော့မှာအဲ့လိုမျိုးနဲ့ဟိုသူတို့ကအလုပ်ပြန်ဆင်းအောင်လုပ်တယ်ပေါ့နော်သူတို့ကအဲ့လိုလိုက်ဖမ်းရုံနဲ့မဟုတ်ဘူးဒီဆောင်တွေကအပြင်မှာထွက်ပြီးကုနေပါတယ်တကယ်တမ်းအပြင်မှာထွက်ကုတယ်ဆိုတာအဲ့ဆောင်တွေကအခမဲ့ကုတာမပတ်စံနဲ့ကုတာမဟုတ်လူနာတွေဆေးရုံမလာနိုင်ဘူးအပြင်မှာဆေးကုပေးတယ်အဲ့လိုကုပေးနေတဲ့ဟာတွေကအခုကျတော့အပြင်မှာသင်ရမလိုက်ဖမ်းနေဆိုသူတို့ကဘလို့လုပ်ပြီးဆက်ကုအောင်လိုက်နောက်တစ်ခါဒီ emergency ဌာနမှာလာပြီးတော့ကုရယ်ဆိုလို့ရှိရင်အဲကုရယ်ဆရာက emergency ဌာနရဲ့အထွက်မှာလာပြီးဖမ်းနေတဲ့အခါကျတော့ဒီ emergency ဌာနမှာလာပြီးကုပေးနေတဲ့ဆရာကဘလို့လုပ်ပြီးတော့ဆေးကုဖို့ဖြစ်တော့ဒီကျမကြီးရန်တရာရက်သွားတယ်ဆိုသူတို့အဲ့လိုလုပ်လိုက်ခြင်းအပြင်ပူပူပူပူပြီးတော့ဘဘကဟို ဘာပဲပြောပြောစီပြန်ဆိုပေမဲ့ဒူနာအတွက်ဆိုပြီးလာလုံနေတယ်ဆရာဝန်တွေပါစီယုံလာလုံမရအောင်လုပ်လိုက်တယ်လို့ဖြစ်သွားတယ်ဆရာဝန်တွေအလုံးအားဝန်ရမ်းပြီးလို့နေရတာပေါ့နော်စီပြန်ကပူဆိုးသွားဖို့ပဲရှိရလို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ
်ဗီယိုအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေတော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ vermis@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါအီးမေးလ်လိပ်စာကိုတိချာနှံအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ချိန်ပို့ပေးတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်။
VOA ရဲ့တောက်ချာနေမနက်ခင်းအစီအစဉ်တွေကိုသောရချင်းနေနားဆင်နေတာဖြစ်ပါတယ်။မကြခင်မှာလဲဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ပြင်အခြားအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။ခုတော့ရန်ကုန်တက္ကသိုလ်မျိုးနဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တခုကိုကြားကြမှာပါ။ရန်ကုန်မြို့အတွင်းရက်တပွဲစစ်စီရေးဂိတ်တွေကနေဖြတ်တန်းသွားလာသူတွေရဲ့လက်ကင်ဖုန်းတွေကိုစစ်ဆေးပြီးတော့ငွေတောင်းခံတာတွေရန်နှက်တာတွေလုပ်နေတဲ့အကြောင်းကိုယ်တိုင်ငွေပေးကြရတဲ့တက္ကသိုလ်မျိုးကံတယောက်က VOA ကိုပြောပါတယ်။ချင်းချောက်ပြက်ကတ်မှုတွေနဲ့ဖန်ဆီးမှုတွေလည်းဆက်ပြီးရှိနေတော့မယ်လို့ပြောပါရယ်။တာကေတာမျိုးနဲ့အခြေအနေကိုကိုသိန်းထိုက်ဦးကဆက်သွယ်မေးမြန်းထားပါရယ်
။အန်ဥရတတာအန်ဥရတတာဟိုကျွန်တော်ဘိုးဆောင်နဲ့အာယူတာနဲ့ဆက်ထားတယ်ဘန်ဥရတတာ
။အဲ့ဒီတရားမှာသူကဆောက်မှာ
။တရားအစင်းမှာသူတို့ရေစကန်ဒိတ်ရှိတယ
်ပေါ့။ဟုတ်ကဲ့။အဲ့ဘက်ကဘာလို့သွားရလဲခင်ဗျ
။ကျွန်တော်ကမျိုးရဲကိုလုံးပိစားနဲ့သွားတာကိုကျွန်တော်တို့ကမျိုးရဲကိုသွားဖို့ဟာအဲ့တရားပဲရှိတယ
်။လူကြီးတစ်ဖက်ဝင်ဘယ်လောက်ရှိပါလဲခင်ဗျ။
လူတွေတဖွဲ့ဝင်နေရတော့အခုအတိကျတော့ကျွန်တော်လည်းမတိများတော့များတယ်ကိုသူတို့ရဲစခန်းဝင်နေရဆိုတော့လေ
သူတို့ကဘာပြောလဲတွေ့တဲ့ခါကျတော့တွေ့တော့
သူတို့ကဘာပြောလဲဆိုတော့ပေါ်ဟိုထုတ်ဖို့ဖုန်းထုတ်ဖို့ဖုန်းဆက်ချင်လို့အဲ့လိုမျိုးထုတ်ခိုင်းတယ်အတချို့ကားတွေကျတော့ဟိုနောက်ဖုန်းတွေပါဖွင့်ခိုင်းတယ်ကိုအဲ့လိုမျိုးအဲ့တော့ကျွန်တော်ဖုန်းပေးလိုက်တော့ကျွန်တော်တို့ကဖုန်းကြတော့ဝယ်ဟိုကိုတုံးတဲ့ဖုန်းယူသွားလို့ဟိုတခြားဖုန်းပေါ့ကျွန်တော်အတုံးတဲ့ဖုန်းယူသွားကျွန်တော်ဖုန်းယူသွားတော့ကျွန်တော်ဖုန်းကိုအဲ့လိုဟိုကပြစ်ပြီးတော့ကျွန်တော်ဖုန်းထဲမှာကျွန်တော် Facebook လည်းမရှိဘူး Gallery လည်းမရှိဘူးပေါ့နော်အဲ့ဖုန်းဆိုတော့မင်းကဘာလို့ဒီဖုန်းသုံးတာလဲပေါ့ကျွန်တော်ဒီဖုန်းသုံးတာတစ်လနှစ်လဒီတစ်လပိုင်းနှစ်လပိုင်းကစသုံးတာပါအဲ့တော့ဘာမှကျွန်တော်တွေမှာ data မရှိတော့ဘူးကျွန်တော်ရှင်းပြ
ရှင်းပြတော့သူတို့က
အဲ့တော့ရှင်းပြတော့သူတို့ကမယုံဘူးပေါ့မယုံတော့နောက်ဆုံးကျတော့သူတို့ကားကြီးလည်းအများကြီးပေါ့သူတို့ကလွယ်လွယ်ပဲအဲ့မှာကီးဘတ်သုံးနေပြီဆိုရင်ကျွန်တော်ရှိမှမြင်ရတယ်ကီးဘတ်သုံးနေပြီဆိုရင်အခုကျမှကီးဘတ်သုံးလာလားဆိုပြီးတော့ငဆိုင်ချင်းပြီးတော့အဲပတ်စံနှစ်ပေါင်းတောင်းတယ်ပေါ့
ကီးဘတ်
ဆိုကျွန်တော်ဖုန်းကလေဟိုဒီလို Facebook ပို့လို့မရဘဲနဲ့အရင်စောက်ဆုံးပေါ်တဲ့ကီးဘတ်ဖုန်းလေးလေဟု
တ်ကဲ
့
ဟုတ်ကဲ့ဟုတ်ကဲ့
ခလုတ်ဖုန်းလေးတွေသုံးရင်သူတို့ကအဲ့ဒါငဆိုင်ချင်းလေအ
ဲ့တော့ဖုန်းတော့မသိမ်းလိုက်
ဟုတ်ကဲ့သုံးတော့မသိမ်းဘူးကျွန်တော်ဖုန်းထဲမှာလည်းဘာမှမရှိတော့သိမ်းလို့လည်းမရအောင်အဲ့ဒါကျွန်တော်ရှိရငွေတော့တောင်း
ငွေဘယ်လောက်ပြီးခဲ့ရလဲ
5000
ပြီးရတယ်5000ကဘာအတွက်လို့သူတို့ကပြောလဲ
ဘာအတွက်မှမဟုတ်ဘူးသူတို့ဒီလိုပဲတောင်းတယ်ဒီလိုပဲအဲရဲတွေအဲ့လိုပဲ5000ပြီးလိုက်5000ပြီးဆိုပြီးတောင်းတယ်5000မပေးရင်ဖုန်းပြန်မပြီးရပုံတယ်လုံးမယ်ပေါ့
5000မပ
ေးဘာမှမပြောဘူး5000ပြီးရမယ်အဲ့လိုပြောတယ်အဲကျွန်တော်တို့ရှိမှလည်းတချို့ပြီးသွားတယ်ရှိတယ်ကျွန်တော်လည်းဘာမှမပြောဘူးကျွန်တော်လည်းပြီးလိုက်ကျွန်တော်လည်းတယောက်တည်းပဲသွားတာဆိုတော့
ပါကြောင်းမှလည်းမပြောဘူး5000ယူလိုက်5000တောင်းလိုက
်ဟုတ်ကဲ့ပါကြောင်းမှမပြောဘူးပါကြောင်းပြောကျွန်တော်တို့ကလည်းကိုယ်အတက်နေမကြည့်ဘူးမကြည့်ဘူးတော်ပြီဆိုပြီးတော့လည်းအဲ့လိုပဲစံငယ်လေးရန်လည်းလုပ်ပြီးသွားတာ
ကျန်တဲ့ဖန်းနာစီရာတွေရောတာဂီတာမှာပါရီရှိသေးတယ်ခင်ဗျဘယ်လိုအခြေအနေရှိလဲခင်ဗျကျန်တဲ့
ဖန်းနာစီရာတော့ကိုကျွန်တော်တို့လမ်းထဲမှာဆိုရင်တော့လွန်ခဲ့တဲ့5ရက်လောက်ကဝင်ဖန်းသွားတယ်အဲဖန်းသွားတော့သူကဖန်းတာအကိုဖန်းတာလာဖန်းတာအကိုဖန်းတာအဲ့ဒါအကိုမရှိတော့ညီလင်နေရနေအောင်လို့ဖမ်းသွားတယ်ဟိုကဖမ်းသွားပြီးတော့မနေ့ကတော့ပြန်ဖို့ပြေးလိုက်တယ်အကျွန်တော်တို့ဒီကျွန်တော်တို့ကအခုရက်ွက်ကြီးသုံးပါနေတာအဲ့ဒီသုံးနေမှာဆိုရင်အဲ့ဒီနေ့တညရင်းနဲ့22ရက်ဖမ်းခံရတယ်အ ဖန်းခံလာပြီးတော့တချို့တဝက်တော့သူတို့ပြန်လွှတ်လိုက်တယ်တချို့တဝက်ကတော့ပြန်မလွတ်ဘူးအခုကျွန်တော်တို့ရက်ွက်ထဲမှာဆိုရင်ကျွန်တော်တို့အုပ်ချုပ်မှုယုံနေနေရကိုအုပ်ချုပ်မှုယုံနေနေအဲ့ဒီယုံသားမှာသူတို့ကအဲ့မှာအဲ့ဒီလက်နက်ကင်ကိုသူတို့စစ်တပ်ကလက်နက်ကင်ကိုထားတော့အဲ့လိုမျိုးဟိုလုံခဲ့တဲ့တပတ်ဆယ်လောက်ဆိုရင်ညဘက်ဆိုတနက်ပြီးပြည်တယ်တနက်ပြီးပြည်တော့ကျွန်တော်တို့နဲ့တလန်းကြုံပါဆိုအဲ့လိုမျိုးပြစ်တန်နေကြားနေရတော့ကျွန်တော်တို့တာဂီကမှာဆိုရင်အာဟုလုံခဲ့တဲ့28ရက်လောက်နောက်ပိုင်းဆိုရင်ပတ်ပတ်လည်းမှာမီးခိုးတွေကိုပြစ်ဒါနေမှာအဲ့ဖော်ချင်းပလာဇာတောင်မှာပြီးတော့ဒက်စီဆိုင်ဒက်စီဆိုင်ပြီးတော့ရုပ်ရှင်တော့ကျွန်တော်တို့တန်တမ်းကတားကျန်ပြန်တဲ့ရက်ကမြင်တော့တာလက်ထိပ်ပြီးဆိုအကုန်လုံးမိဦးတွေတလူတဲ့တတိုင်းတိုင်းနဲ့ပတ်လေကိုပြင်နေတာ
ကိုတိန်ထက်ဦးကဆက်သွယ်မေးမြန်းတာပါသောတာရှင်ရဲ့အခုကြားနေရတော့ VOA American Than ဖြစ်ပါတယ် VOA American Than ရဲ့မနက်ပိုင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိ Washington DC ကနေတိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းနံပါတ32လိုင်းနံပါတ40လိုင်းနံပါတ48နဲ့လိုင်းနံပါတ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်VOA ကအခုထုတ်လင်းပေးတဲ့အစီအစဉ်ကို barmy.voanews.com internet ဆက်မနေပါလေကျွန်တော်တို့ထုတ်လင်းနေတဲ့ပြိုင်နက်မှာပဲဖမ်းယူနားဆင်နိုင်ပါတယ်အခုအပတ်စဉ်ကနေကိုစတင်နားဆင်ရမှာဖြစ်ပါတယ်အရင်ဦးဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုကြားကြရမှာပါတိုင်းပြည်ကချီးမြှင့်တဲ့သူရဲကောင်းနှစ်ပွဲရထားသူမြမတက်ချုပ်ကြီးမင်းအောင်လှိုင်ရဲ့လုပ်ရက်ကိုတိုင်းအစင်လာနဲ့နှိုင်းရှင်ပြီးဦးအောင်ခင်နဲ့ကိုညံဝဲအောင်တို့ကတင်ပြပေးတာပါတယ်
ไทเซอูซีโจฮาวเนบะเยอไตบิงกาอเญ็งซาโบโจจีเซมเตนาสุลาลองเนตัดจอกจีเมออนไลน์2012กาไทနိုင်ငံมาတွေ့ส่งပါတယ်ตัดจอกจีเมออนไลน์กาตู้ကိုငွေซาตาအဖြစ်လက်ခံဖို့ပြောတာကိုအိမ်တော်မရှိတဲ့เตนาสุลาลองကသဘောတူခဲ့တယ်လို့2014ဇူလိုင်လ16ရက်နေ့ထုတ်အယာဝတီသတင်းမှာဖော်ပြပါတယ်နောက်တော့2013မှာตัดจอกจีเมออนไลน์ကိုထိုင်းဘုရင်ကတရေကောင်းဘွဲချင်းပြင်းလိုက်ပါတယ်2019မှာထိုင်းဘုရင်တစ်ကချင်းပြင်းတဲ့ဆင်ဖြူရှင်တရေကောင်းဘွဲကိုရပြန်တာမို့တက်ချုပ်ကြီးဟာနှစ်ဘွဲရထိုင်းတရေကောင်းဖြစ်သွားပါတယ်2019မှာတင်းနာဆူလန်တောင်ကွယ်လွန်တော့တက်ချုပ်ကြီးမင်းအောင်လိုင်းရဲ့အဖွဲဘန်ကောက်ကိုတွားရောက်ဂရဝပြုတ်ပါတယ်မိမိနဲ့တွေ့တိုင်းတင်းနာဆူလန်တောင်ကအကြံဉာဏ်ပေးတဲ့ကြောင်းသူကွယ်လွန်တာကိုမိမိရဲ့ဖခင်ဆုံးရှုံးတယ်လို့ခံစားရကြောင်းတန်းချုပ်ကြီးမင်းအောင်လှိုင်ကပြောပြတာကို2019ဇွန်လ1ရက်နေ့ထုတ်ဘင်ကောက်ပို့စ်မှာဖော်ပြပါတယ်။ဝင်းကြီးရွှေဟောင်းတက္ကစီရှင်နာဝတ်ကတော့သူ့ကိုဖြုတ်ချတဲ့စစ်အာဏာသိမ်းပွဲမှာတေနာဆူနာလောင်နဲ့ပါဝင်တယ်လို့ဆွဆွဲထားပါတယ်
။ရွေးကောက်ပွဲနိုင်သူကိုတက်ချုပ်ကြီးမင်းအောင်လှိုင်ကဖြုတ်ချလိုက်တာဟာထိုင်းအစင်လာနဲ့နှိစက်နေပါတယ်။ထိုင်းသမိုင်းမှာရွေးကောက်တင်မြောက်တဲ့အစိုးရကိုထိုင်းစစ်တပ်ကဖယ်ရှားတဲ့အကြိမ်များလွန်းလို့အတိအကျမပြောနိုင်ကြပါဘူး။ဝီကီပီးဒီးယားကတော့18ကြိမ်စစ်တပ်ကအာဏာသိမ်းပြီးအခြေခံဥပဒေကို18ကြိမ်ရေးဆွဲတယ်လို့ဆိုပါတယ်။ရွေးကောက်တင်မြောက်ထားတဲ့အစိုးရတွေကို2006မှာတစ်ကြိမ်2014မှာတစ်ကြိမ်10နှစ်အတွင်း2ကြိမ်စစ်အာဏာသိမ်းပြီးဖြုတ်ချခဲ့တာပါ။အခြေခံဥပဒေအရရပ်တည်တဲ့ဘရင်စနစ်ကိုကျင့်သုံးတယ်လို့ထိုင်းအစိုးရကဆိုပါတယ်။စစ်တပ်ရင်းရှင်ဘျူရိုကရက်ဘရင်အချွေအရန်ခေပညာဓာတ်စတဲ့လူတန်းစားတစုဆုံးဖြတ်တာကိုဘရင်ကအတီးပြုတ်တဲ့နိုင်ငံရေးစနစ်ဖြစ်ပါတယ်။ရွေးကောက်ပွဲမှာမဲဆန္ဒပေးပြီးဖော်ပြတဲ့အများစုဆန္ဒကိုတန်ဖိုးမထားတဲ့နိုင်ငံရေးစနစ်ဟာဒီမိုကရေစီမဟုတ်ပါဘူး
။ထိုင်းအာဏာသိမ်းပွဲတွေရဲ့ထူးခြားချက်တစ်ခုကအသေးအပြောက်အလွန်နည်းတာပါပဲ။2014မှာဗိုလ်ချုပ်ကြီးပရာယုတ်အာဏာသိမ်းတော့သွေးတွေ့တောင်းယုံမှုမရှိပါဘူး။ဒါကြောင့်မြမပြည်မှာအကြမ်းဖက်နေနေတာကိုလက်မခံနိုင်ကြောင်းပကီပရာယုတ်ချန်ဟိုချာကဧပြီလ9ရက်နေ့ကပြောတာကိုဘန်ကောက်ပို့စ်မှာဖော်ပြပါတယ်။စန္ဒပြသူကိုပြစ်တတ်တာမျိုးထိုင်းတမိုင်းမှာရှားပါတယ်။တမဆက်တက်ကတော်က1986ပြစ်ခတ်မှုကိုအဆိုးဝါးဆုံးအဖြစ်သတ်မှတ်ကြပါတယ်။လုံခြုံရေးတပ်တွေပြစ်ခတ်လို့46ဦးသေဆုံးပြီး200နီးပါးဒဏ်ရာရတယ်လို့ထိုင်းအစိုးရကကြေညာပါတယ်။ဆန္ဒပြသူတွေကတော့တရားလောက်တည်ဆုံတယ်လို့ဆိုပါတယ်မြမပြည်မှာတော့စေဆိုးရတွေကတတ်ဖြတ်လို့တည်ဆုံရတဲ့ဆန္ဒပြသူအရသားပေါင်းထောင်ပေါင်းချီပြီးရှိနေပါလေ
2019အခြေခံဥပဒေတည်းအရထိုင်းတနိုင်ငံလုံးဟာစစ်တပ်လက်အောက်ခံဖြစ်သွားပါတယ်2014မှာ ဗိုလ်ချုပ်ကြီးပြာယုတ်ချန်ဦးကြာစစ်အာဏာသိမ်းပြီး၅နှစ်လောက်အတိုက်အခံကိုနှိမ်နင်းလိုက်တဲ့အခါရွေးကောက်တင်မြောက်ခံရတဲ့ဝန်ကြီးချုပ်ဖြစ်လာပါတယ်။ပြာယုတ်နိုင်တဲ့2019ရွေးကောက်ပွဲမှာပယ်မဲ2တန်းကျော်ရှိပါတယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဟုတ်ဘူးလို့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေကထောက်ပြပါတယ်။တက်ချုပ်ကြီးဟာပြာယုတ်ဖြတ်တန်းခဲ့တဲ့လမ်းကိုဦးတည်နေပုံရပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလို့ထိုင်းစီးပွားရေးထိခိုက်သွားမှာမဟုတ်ဘူးလို့ထိုင်းအစိုးရကဆိုပါတယ်။တဝဲစီမံကိန်းရဆိုင်လိုက်ရပေမဲ့ထိုင်းကထုတ်လုပ်တဲ့စားသောက်ကုန်တွေမြန်မာပြည်မှာကွဲလိုအားကောင်းနေစေဖြစ်ပါတယ်
။မြန်မာပြည်မှာစစ်တပ်ကကြီးစိုးတဲ့အချိန်ကာလအနည်း90မှာစီးပွားရေးကျဆင်းဆုပ်ယုပ်သွားပါတယ်။ဒီအချိန်တွင်တိုင်းနိုင်ငံမှာစစ်အာဏာသိမ်းမှုမကြာခဏဖြစ်ပွားပေမဲ့စီးပွားရေးကျဆင်းဆုပ်ယုပ်တာမျိုးမရှိပါဘူး။စီးပွားရေးပုံမှန်တိုးတက်ဖွံ့ဖြိုးနိုင်အောင်လွတ်လပ်တဲ့ဗဟိုဘာနဲ့နိုင်ငံတော်ဗန္ဒာရေးအဖွဲ့အစည်းတွေစီမံတာကိုထိုင်းစီအစိုးရတွေကလိုက်နာပြီးပုဂ္ဂလိကလုပ်ငန်းကိုဆုံးဖြတ်ကွင့်ပေးတဲ့အတွက်ထိုင်းစီးပွားရေးတိုးတက်တာလို့သုံးသပ်ကြပါတယ်။မြမစစ်ဘုကအာဏာပြနေချိန်မှာထိုင်းစစ်ဘုကကျွမ်းကျင်လူတွေကိုတံပိုးထားတဲ့သဘောဖြစ်ပါတယ်။1986နဲ့2010အတွင်းစစ်အာဏာသိမ်းမှုတွေကြောင့်ဖြစ်ပေါ်လာတဲ့နိုင်ငံရေးမတည်ငြိမ်မှုဟာထိုင်းစီးပွားရေးတိုးတက်မှုကိုမထိခိုက်ဘူးလို့ချူလလောင်ကောင်တက်ကတော်မှာ2013ကတင်သွင်းတဲ့စီးပွားရေးကျမ်းမှာအမျိုးသမီးပညာရှင်ဂေဗလင်ကီကူကသုံးသပ်ပါတယ်မြမပြည်မှာတော့စစ်ဗိုလ်တွေအာဏာရှိလေစီးပွားရေးထိခိုက်လေဖြစ်နေပါတယ်ဒါကြောင့်မို့ထိုင်းစစ်ဗိုလ်လိုမကြိုက်တဲ့အစိုးရကိုဖြုတ်ချပြီးနိုင်ငံရေးလှုပ်ရှားဖို့ကြိုးပမ်းတဲ့ဗမာစစ်ဗိုလ်ရဲ့လှုပ်ရက်ဟာဖတ်တူလို့ခယုခုပြပြယုံတာရှိတော့မပေါ်ဆိုတယ်လို့ဖြစ်နေပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမအရေး30ချက်ကိုကြားခဲ့ရတာပါအခုတစ်ခါမှာတော့ကိုမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာအချမ်းဘက်ကစိတ်တန်ရာအကျိုးဆက်တွေအကြောင်းကိုပြောပြပေးထားပါတယ်ဆရာနာတင်ပြီးဆန္ဒပြမှုတွေတဲ့အချမ်းဘက်ဖြူခွဲမှုတွေကြောင့်ဖြစ်လာနိုင်တဲ့စိတ်တန်ရာအကျိုးဆက်တွေကလက်ရှိမိသားစုအပြင်မျိုးဆက်အလိုက်ပါထိခိုက်နိုင်တယ်လို့စိတ်ကြံပါရေးပညာရှင်တွေကဆိုပါတယ်။ဘလို့ကြောင့်အခုလိုထိခိုက်နိုင်ပြီးတော့ဘလို့ကူညီပံ့ပိုးကာကွယ်ပေးနိုင်မှာလဲ။ဒီအကြောင်းဩစတြေးလျခြေစိုက်စိတ်ကြံပါရေးအထူးကူသမားတော်ကြီးလည်းဖြစ်မြန်မာဆေးသက်ကတူတွေရဲ့ဂုဏ်နှူးဆောင်ပေါမောက်ကလည်းဖြစ်တဲ့ဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမေးမြန်းထားပါတယ်။
ဟုတ်ကဲ့တေယောကသူ့သမားတော်ကြီးဒေါနိဆောင်ပမောက္ခဒေါက်တာရေမွန်တေဝေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးဒီဆန္ဒပြပွဲတွေတွင်ပြစ်ခတ်ဖြိုခွင်းမှုတွေကြောင့်လူတွေတေချေပြီးတော့စိတ်ဒဏ်ရာတွေဖြစ်လာနိုင်တဲ့အပိုင်းမှာအရင်တုန်းကတော့ဆရာကြီးလူအများတဲ့လူတူချင်းအပေါ်စိတ်ဒဏ်ရာဖြစ်မှုတွေကိုအဓိကပြောခဲ့ရတာကနေဒီတစ်ခေါက်တော့ဆရာကြီးမိသားစုနဲ့မျိုးဆက်တွေအပေါ်ဆက်သက်ရောက်နိုင်မှုအကြောင်းကိုအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာ
။ဟုတ်ပါလိမ့်ခင်ဗျာ။ Impact on the family ဖြစ်နေတဲ့ကြောင့်သူ့ရဲ့မိသားစုတွေမှာလည်းခံစားနေရတယ်။သူ့ရဲ့စိတ်အနေထားပြောင်းလဲတဲ့အတွက်ကြောင့်နေမယ့်ခြင်းတွေကတော့ဥစားဖြစ်တာလို့သာသမီတွေပုံမှာလည်းလိုအပ်တဲ့သူ့စုတူထောင်မှုသူမပေးနိုင်တော့။အဲ့တော့ကလေးလေးတွေကလည်းသူ့ရဲ့မိခင်ကိုဖခင်တို့ဟာ PTSD ခံစားနေရပြီဆိုလို့ရှိရင်ကလေးတွေကလည်းကြောက်ကြမှုဖြစ်လာတယ်။သူတို့လိုအပ်တဲ့ nursery ဒီမရနေတော့အဲ့ impact ကအဲ့ကလေးရဲ့ growth မှာ development မှာပါသွားပြီးတော့အဲ့ကလေးရဲ့နောက်ပိုင်းမှာသူကြီးလာတဲ့ခါကျတော့သူသားသမီးကိုသူတို့ကောင်းကောင်းပြန်ပြီးတူးစုပေးနိုင်တဲ့အနေအထားသူပိတ်မရှိတော့ဘူး။ဒါကြောင့်မလို့ဒီ trauma ဆိုတာ PTSD ဆိုတာကသူ့ရဲ့အကျိုးသက်ရောက်မှုပါတော့ intergeneration နောက်မိသားစုမှာနောက် offspring မှာအဲ့ထိုင်ရရဲ့ပါသွားနေတယ်ဆိုတော့ကျွန်တော်မြင်ပြီးတော့ဒီအခုဖြစ်တဲ့အချိန်မှာတော်လို့ဖြစ်တဲ့အချိန်မှာသူကဦးရီပြောပံ့ပိုးပေးတဲ့ဥစ္စာလေးရတော့ဒီ PTSD သက်သာမှုတွေအခြေကျလို့ကျွန်တော်ထင်ပါတယ်အဲ့ဒါတော့ acute PTSD ကိုကုသတဲ့နည်းပေါ့လေအဲ့လိုမလုပ်ပေးနိုင်ဘူးဆိုလို့ကျွန်တော်ဆက်ပြီးတော့လည်းစီးပွားရေးနဲ့ကြားတယ်ဒီလိုအခြေအနေလည်းကြိုရင်းလာတယ်နေရေးထိုင်ရလည်းအခက်အခဲဖြစ်တယ်ဆိုလို့ရှိရင်ခြေပြီးရလက္ခဏာ chronic PTSD ဆိုပြီးတော့တောက်လျှောက်ဥပ္ပဝါဒဆောင်လို့ပါပေါ်နိုင်ပါတယ်အဲ့အတွက်ကိုကြောက်ရွံ့ဖို့ဝိုင်းဝန်းပံ့ပိုးရနေတဲ့ပြည်ပအောင်စုံကျွန်တော်တို့ပြုစုပြောင်းပြီးရမယ်
။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့အခုလိုအခြေအနေမျိုးမှာအခုဒီလက်ရှိမျိုးဆက်သစ်တွေအပေါ်ပေါ့နော်ဘလို့သက်ရောက်မှုဆက်ရှိနိုင်လဲဆရာကြ
ီး။ဒီကြည့်ရတော့ကလူငယ်လူရွယ်လေးကိုရွေးပြီးတော့မှသုတ်တင်ရှင်းနေတယ်ပေါ့နော်။အဲ့ဒါလည်းလူငယ်လူရွယ်လေးဘာလို့သုတ်တင်ရှင်းနေလဲဆိုတော့လူငယ်လူရွယ်လေးတွေကဥပမာ generation Z ပေါ့လား generation Z လို့ခေါ်တဲ့လူငယ်တွေကပြန်ပြီးတော့တွန်းဆိုင်လဲဆိုတာကသူတို့ကကျွန်တော်တို့နေစင်ကလည်းတို့ရပါလေ။နေရတဲ့လူတွေက ထက်မြက်တယ်ရှင်ရေးကိုကြည့်တယ်လိလာလိမ့်စားတယ်အခုဖြစ်လို့ဒီကတော့ပုံပြီးတော့ထက်ကဒီလည်းပို့ပြီးဆွမ်းဆောင်နေလာတာ technology မှာ advance ဖြစ်တာပေါ့နော်အဲ့တော့တော်တော် communication လို့နောက်ခါဒီပြုံးခဲ့တဲ့ဈေးငါးဆန်ယူတက်မှာဒီအရတအစုအတက်အောင်ပါနိုင်ငံရခြားတဲ့သူတို့ကဆက်သွယ်ပြီးတော့လွတ်လပ်ခဲ့ခံစားခဲ့အဲ့ဒီဟာရဲ့ဟာကိုဆိုမဆုံးရှုံးခြင်းအဲ့တော့သူတို့ကစိတ်တက်ကပါလေသူတို့ပြန်ပြီးတွန်းလှန်မှသာလေဒီစနစ်ကိုဖြေဖြောက်မှသာလေနောက်ပိုင်းလူတွေကသက်သာမှုရှိနေဆိုပြီးတော့အဲ့ဒီစိတ်နဲ့သူကခြေထဲမှာထွက်ပြီးတော့တော်နိုင်တဲ့နေရာပါလာတယ်အဲ့ဒီလူတွေကိုပဲသူကမဲပြီးတော့ဒီလူတွေလိုက်ပြီးတတ်ဖြတ်တာကိုကျွန်တော်မြင်ရတယ်ပေါ့လေအဲ့လိုတတ်ဖြတ်ခြင်းအပြင်အယုတ်တလူတွေနဲ့တက်နေတဲ့လူငယ်တွေပေါ့လေအဲ့ဒီလူငယ်တွေကစိတ်တရားကပါသွားပါလေဒါမှမဟုတ်အခုဖြစ်တဲ့ trauma ဖြစ်တဲ့လူတွေကိုသူတို့ယူရစွာနဲ့ခင်းမြန်စွာကုသပေးပြီးတော့ support ပေးနိုင်မယ်ဆိုရင်သူရဲ့ trauma ဆက်သွားပြီးတော့ adjustment ကောင်းလာပြီဆိုရင်နောက်ဖြစ်လာမယ့် consequence ကိုတားဆီးပေးနိုင်တဲ့အနေအထားရှိတယ်ဆိုတော့အဲ့တော့အဲ့ဒါကိုကျွန်တော်ကျေကျေကျွန်တော်စဉ်းစားပြီးတော့သူတို့ဝယ်ပြီးကုညီပေးဖို့လိုအပ်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီနောက်လာမယ့်မျိုးဆက်ပေါ့နော်လက်ရှိမှာတော့သူတို့ကကလေးရွယ်တွေပေါ့ဒါပေမဲ့သူတို့ရဲ့ဒီညီကိုမောင်နှမတွေကတဆင့်မိဘတွေကတဆင့်ပေါ့နော်တချို့လည်းဒီသူတို့ကလေးရွယ်တွေပဲထိခိုက်တာတွေတွေ့နေရတဲ့အတွက်သူတို့အပေါ်မှာရောဆရာကြီးဘယ်လိုမျိုးစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေနိုင်တယ
်ဒီကလေးလေးတွေငငယ်လေးတွေအားလည်းပဲသူ့မိဘတွေသူ့ရဲ့ညီကိုမောင်နှမတွေသူတို့ရှေ့မှာပဲတတ်ဖြတ်ခံရတယ်ရဲ့ဆက်ဆက်ပြန်ပန်းခါတာဖြစ်တဲ့ခါဆိုအဲ့ကလေးပါဒဏ်ရာပါတော့ပါလေအဲ့ဒီဒဏ်ရာကစိတ်ဒဏ်ရာကလည်းပဲခုနကပြောတဲ့ trauma တစ်မျိုးပေါ့လေဒါပေမဲ့သူတို့ကျတော့ပို့ပြီးတော့ပို့ပြကြတာကသူက developmental stage ကလေးငယ်လေးရဲ့ဒီလိုကလေးကြီးဖြစ်လာပြီးလူငယ်ပိုင်းဖြစ်လာပြီးလူလတ်ပိုင်းဖြစ်လာပြီးအဲ့ဒီ personality တူထောင်တဲ့ developmental stage မှာကြီးမားစွာနဲ့ trauma ရသွားတဲ့ဖြစ်ကြောင်းဒီလူတွေကကြီးလာတဲ့ခါကျတော့သူတို့က adjustment problem ဖြစ်လာတယ်။သူတို့ကိုယ်တိုင်လည်းပဲမာယူနဲ့အတွေးခေါ်လေးမူကြီးလေးဖြစ်လာနိုင်တယ်။ personality disorder ကြီးဖြစ်လာတယ်။အဲ့တော့အဲ့လို traumatic ဖြစ်ခဲ့တဲ့ကလေးလေးတွေကိုတစ်ချိန်တစ်ခါမှာပြန်ပြီးတော့ပြုဆောင်ပေးဖို့အခွင့်အရေးရမှရှိတယ်ဆိုရင် truth fit ဘုရားပြောတဲ့နည်းနဲ့စောင့်ရှောက်ပြီးတော့ပံ့ပိုးပြီးတော့ support တို့ပြီးတော့သူရဲ့ဟိုမှာ education ဖြစ်ဖြစ်တခြားလူမှုရေးဝါရှိတဲ့ပံ့ပိုးပေးပြီးတော့ trauma issue ကိုကိုင်ပြေပြီးတော့ကုသပေးမယ်ဆိုရင်သူကရှေ့ရေးမှာနောက်ဖြစ်မဲ့ကိစ္စမှာဒီဗန်ချီရပါပေါ့လေကာပိုရက်ကိုဖြစ်သွားနေတော့အဲ့ဒီအချက်လေးကြီးကြီးပါရှင
်ဟုတ်ကဲ့ဆရာကြီးအဲ့ဒီကျော်အခုလိုမျိုးဒီပြည့်စုံကုသမှုပြည့်စုံအောင်မပေးနိုင်ဘောနော်ဖြစ်လာနိုင်တဲ့ဒီနောက်မျိုးဆက်တွေအတွေ့သက်ရောက်မှုကဘယ်လိုရှိနိုင်လဲဆရာ
သူရဲ့ implication ကဘာဖြစ်လဲအဲ့ကြီးလာတဲ့ခါကျတော့သူတို့မှာလည်းမိသားစုဖြစ်လာပြီသူကမိဘဖြစ်ပြီးသူကလေးကိုစောင့်ရှောက်ရအောင်အဲ့ဒီအချိန်မှာသူတို့မှာရှိတဲ့ခံစားချက်ကသူရဲ့ဓာတ်ရဲ့ offspring ကိုကလေးတွေကိုကောင်းစွာသူစီသူထောင်ပြနေတဲ့အနေအထားဆိုတော့သိမရှိပါဘူးပေါ့။အဲ့တော့ဒီမှာပေါ့ပေါ်တဲ့ကလေးတွေကမိဘစီကမှန်ကန်တဲ့ natural ကြီးရပိုက်ထွေးမှုကျင်နာမှုသူတို့အဲ့ဒါရမှုကြော်နေသွားတဲ့ကြောင့်အဲ့ဒီကလေးတွေမှာလည်းထပ်ပြီးတော့ဒဏ်ရာထရရတယ်ပေါ့။ဒါကြောင့်မို့ဒီ trauma ဆိုတဲ့ဥစ္စာကြီးဟာဒီ generation တခုတည်းနဲ့ကြပ်တော့တယ်လေ။ Now generation ကိုပါသွားနေတော့ intergenerational effect ရှိတယ်
။ဟုတ်ကဲ့ဆရာ။အဲ့ဒါတော့တခြားသက်ရောက်နိုင်တဲ့ကျွန်တော်မမေးမိတဲ့အချက်တွေရောပြောဖို့ရှိအောင်လို့ဆရာကြီး
ကျွန်တော်အားလုံးမြန်မာပြည်သားတွေအားလုံးကအခုချိန်မှာဥဆွေးနေကြပါတယ်အဲ့တော့မြန်မာပြည်မှာလည်းဆိုတော့ပြောဖို့မလိုဘူးကျွန်တော်တို့စိတ်ချတဲ့ဇာတ်မှာနေတဲ့နိုင်ငံခြားမှာနေတဲ့လူတွေအားလည်းအကုန်လုံးပြောင်းပြောင်းကျဲနေနေကြပါတယ်မရှိတဲ့ community ကလူတွေဆိုလို့ရှိရင်အိမ်မပြောတာတို့စားမဝင်တာတို့အလုံးမလုံးအကန့်တက်တာတို့ဒီမှာလည်းဖြစ်နေပါတယ်အဲ့တော့ကျွန်တော်ဒီဘက်မှာရှိတဲ့လူတွေလည်းကိုယ်ချင်းချင်းတန်ဖိုးပေးနေကြပါတယ်ဒါလည်းအောင်ရှေ့ကြပြရပါတယ်အဲ့လိုပဲခုမှတကယ်ဖြစ်တဲ့တကယ်တော့တက်ဖြစ်တဲ့လူတွေကျတော့ပို့ပြီးတော့လုပ်ပြရမှာပေါ့လေဒါပေမဲ့ပြဿနာဟိုမှာကျတော့အခြေအနေကယူရင်းတဲ့ခါကျတော့ကိုယ့်ရထဲမှာကုမ္ပဏီတန်းတဲ့စုတွေရှိတယ်။ထွက်ပြေးနေတဲ့လူတွေရှိတယ်။တကယ်လို့သူ့ရဲ့စက်တက်ကြီးကယူရင်းတာကြီးပျက်စီးတာကြီးကစိတ်ကိုကျွန်တော်တို့ unimaginable ကျွန်တော်တို့စဉ်းစားလို့မရတော့ဘူးပို့ပြီးစိုးတာကိုသူ့ရဲ့အတွက်ကြောင့်ကျွန်တော်တို့နိုင်ငံအတွက်ကျွန်တော်အများကြီးစိတ်ကူပါတယ်။အဲ့လိုဖြစ်အောင်လုပ်ခဲ့တဲ့လူတွေကိုလည်းတတိပေးကြပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီဟာကအခုဘဝတွေမကောက်ဘူး။နောက်တန်းပြရမှာပါသူ့နဲ့ပေါ်လိုက်ပါမှာ။သူတို့ကတော့သူ့ရဲ့လောဘစိတ်တွေအတွေးခေါ်တဲ့ဖြစ်လို့ဖြစ်ပြီးဒီထုတ်ခဲ့ပြီးပြည်သူတို့လည်းကောင်းမှုစားလို့တော်လို့အဲ့လိုပြလည်းအနေထားဖြစ်နိုင်ရဲ့သူတို့လောက်လည်းဒါတွေလိုက်ပါတယ်ဆိုတော့ခရီးပေးကြပါလေအဲ့လိုပေးခြင်းအဖြစ်ကိုယ့်ကကိုယ်ရအားပေးခြင်းအဖြစ်ပေါ်တယ်ပြည်သူပြည်သားတွေကလည်းခုတ်ကိုပြေးထောက်ပြီးတော့မှလည်းဒီစနစ်ကိုတော်လာမယ်ဆိုတဲ့စိတ်ကိုပွေးနိုင်လို့ရှိရင်သူတို့ကခံစားနေတဲ့စိတ်ကတော့သက်တမ်းကြီးရမယ်လို့အကြံပေးကြပါလေဟု
တ်တယ်ကျေးဇူးများတင်ပါတယ်ဆရာ
ကဝင်းမင်းကဆက်သွယ်မေးမြန်းလာတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတစ်ခါမှာတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကို BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးကြတဲ့တိုင်းရင်းသတင်းလာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ
် စဉ်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါစီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ဘက်မှာအာဏာသိမ်းစစ်ကောင်စီအဖွဲ့က PSI ဆလောင်းတွေကိုဖြုတ်သိမ်းခိုင်းနေပါတယ်တနင်္သာရီတိုင်းဒေသကြီးဒဝဲခရိုင်ထီချီနယ်စပ်တလျှောက်မှာ KNU ငွေကြေးမကောက်ဖို့အာဏာသိမ်းစစ်ကောင်စီကတားမြစ်ထားတယ်ဆိုတာနဲ့PBSD ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ယာယီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစင်နဲ့ပြည်ထောင်ငင်းချမ်းချက်တွေကိုကြားစားရမှာပါရှင်ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ဟာခါမတူပီနယ်ပလက်ဝမြို့ရင်မှာအာနာသိန်းစစ်ကောင်စီက PSI ဆလောင်းတွေကိုဖြုတ်သိမ်းခိုင်းပြီးတအိမ်တက်ဆင်းရှာဖွေမှုတွေပြုလုပ်နေပါတယ်မတူပီမြို့မှာအာနာသိန်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကဧပြီလ9ရက်နေ့မနေ့က PSI ဆလောင်းတက်ဆင်ထားခြင်းရှိမရှိတအိမ်တက်ဆင်လိုက်လံရှာဖွေမှုတွေပြုလုပ်နေပြီးချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့မှာလည်းဧပြီလ10ရက်နေ့က PSI တတဆလောင်းတွေကိုစစ်ကောင်စီတပ်ဖွဲ့တွေကသိမ်းယူမှုတွေပြုလုပ်နေပါတယ်အလားတူချင်းပြည်နယ်တောင်ပိုင်းပလဝမြို့ပေါ်မှာလည်း PSI ဆလောင်းများတပ်ဆင်ထားတဲ့တပ်သူတွေကိုဧပြီလ10ရက်နေ့ကတည်းကစစ်ကောင်စီကဖြုတ်သိမ်းခိုင်းနေတယ်လို့ပလဝဒေသခံတဦးကပြောပါတယ် PSI ဂျိုတုဆလောင်းဟာအာဏာသိမ်းစစ်ကောင်စီကထုတ်လွှင့်ခွင့်ပိတ်ထားတဲ့မစ်စီမနဲ့ DVP သတင်းတွေကိုကြည့်ရှုနိုင်တဲ့အတွက်မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့သတင်းအမှန်တွေကိုပြည်သူလူထုတွေအပေါ်သတင်းအမှောင်ချလို့တဲ့ရည်ရွယ်ချက်နဲ့အခုလိုဖြုတ်သိမ်းလိုက်တာဖြစ်တယ်လို့သုံးသပ်နေကြပါတယ်
။တနင်္သာရီတိုင်းဒေသကြီးထဝယ်ခရိုင်ထီကိနယ်ဆက်လမ်းလျှောက်မှာ KNU ကနေငွေကြီးကောက်ခံနေတဲ့ဂိတ်တွေကိုဧပြီလ10ရက်နေ့ကစပြီးဆောင်ရွက်ခြင်းမပြုလုပ်ဖို့တနင်္သာရီတိုင်းဒေသကြီးစစ်ကောင်စီကအဲ့ဒီနေ့မှာပဲ KNU ထံတိုင်းမြေအကြောင်းကြားစာပေးပို့ပါတယ်။ KNU ဖွင့်လှစ်ထားတဲ့ဂိတ်ဟာဆရာမူဝင်ဂိတ်ဆိုပြီးပိတ်သိမ်းပေးဖို့ရခိုင်တိုင်းဆိုရဖွဲ့က KNU တပ်မှ၄တာဝန်ရှိသူတွေနဲ့ပြောဆိုဆွေးနွေးထားတာရှိတယ်လို့ကံကွက်စာပို့တာတွေရှိတာကြောင့်အခုလရှိရနေ့မှာစတင်ပြီးငွေကြေးကောက်ခံတာတွေကိုခွင့်မပြုဘဲတာမီကြောင်းအကြောင်းကြားလာတာဖြစ်တယ်လို့တနင်္သာရီတိုင်းဒေသကြီးစစ်ကောင်စီရဲ့ပေးပို့တဲ့အကြောင်းကြားစာမှာဖော်ပြထားပါတယ်အဲ့ဒီခေတ်ကရခိုင်ငင်းချမ်းရေးဆွေးနွေးခဲ့တဲ့ဦးသိန်းစိန်ဆိုရခိုင်ကလေးက KNU တပ်မလေးရန်ကုန်ကိုရရှိဖို့အတွက်လုတ်ပိုင်ခွေပေးထားတဲ့ဂိတ်ဖြစ်တယ်လို့အခုလိုဂိတ်ပိတ်ခိုင်းတာဟာ KNU ဝင်ငွေလမ်းကြောင်းကိုပိတ်ချင်တဲ့သဘောဖြစ်တယ်လို့ KNU တပ်မလေးထဝယ်မြို့ဆက်ဆံရေးယုံတာဝန်ခံဘဒူဆော့ဖလုတ်ဆူဝင်းကပြောပါတယ်တနင်္သာရီတိုင်းဒေသကြီးထဝယ်မြို့နယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ KNU ထီကြီးခေတ်ကိုပြီးခဲ့တဲ့2013ခုနှစ်ကလေးကဖွင့်လှစ်ထားတာဖြစ်ပါတယ်
ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်တောင်ရွာမူဆလင်ကျေးရွာအနီးမှာစစ်လက်ကြာမိုင်းပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်ကလေးချက်ဦးတန်ရာရရှိခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုဟာဒီလ9ရက်နေ့နေ့လယ်ပိုင်းကရွာအနီးစိုက်ခင်းမှာမိုင်းလို့ယူဆရတဲ့ပစ္စည်းတစ်ခုကိုကလေးတွေတွေ့ရှိကင်ကြည့်ရာကနေအခုလိုပောက်ကွဲခဲ့တာဖြစ်တယ်လို့ဘူးတီတောင်မြို့ခံတွေကပြောပါတယ်။ပောက်ကွဲမှုကြောင့်မဆုပါရာနဲ့ရဟန်နူ၄ယောက်ကလွဲပြီးကြက်လေးဥမာတန်ရပြင်းထန်တဲ့အတွက်အခုခါဘူဒီတောင်ဆေးရုံမှာစေကုသမှုခံယူနေကြရပါတယ်။အလားတူဧပြီလ၄ရက်နေ့ကလည်းကြောက်တော်မြို့နယ်ရွှေပြည်ဝမှာစစ်လက်ကြံပစ္စည်းတစ်ခုပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မိခင်နဲ့ကလေး၃ဦးသေဆုံးခဲ့ပြီးကလေး၁ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာမိုင်းပောက်ကွဲမှုကြောင့်လူပေါင်း၄၀ကျော်သေဆုံးပြီး၉၀နီးပါးထိခိုက်ဒဏ်ရာရရှိထားတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံး REC စည်းရင်းတွေအရသိရပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းဒီဘောမျိုးနွယ်ထဲမှာကျေလက်ရွာလေးကြီးနဲ့စည်းရင်းကန်လူကိုတနက်ကန်တပ်ဖွဲ့တွေကဖမ်းဆီးသွားတာတလားပြေတော့မှဖြစ်ပေမဲ့ပြန်မလွတ်ပြေးသေးပါဘူး။ဒီပေါ်မျိုးနဲ့ပန်ခါရွာလူကြီးကိုမလဆစီရင်လေးကတည်းကဖမ်းဆီးသွားပြီးမန္လီရွာကရွာစီကိုတော့ပြီးခဲ့တဲ့အပတ်ကဖမ်းဆီးသွားတာဖြစ်ပါတယ်။ဘယ်ဘက်ကဖမ်းဆီးတယ်ဆိုတာတော့မီတာစုအပါဝင်ပြည်ရွာတွေလူစုကထုတ်မပြောရဲကြပြီမဲ့အဲ့ဒီကျေးလက်ဒေသဘက်မှာတော့ရှမ်းနယ်တန်းပလောင်တိုင်းသားလက်နက်ကဖွဲ့တွေကစီရီတင်းမှနေကြပါတယ်။အခုလိုဖမ်းဆီးသွားတဲ့ရွာသားတွေကိုအများဆုံးပြန်လွတ်ပေးဖို့ရွာသားတွေနဲ့စစ်ဘေးရှောင်ကူညီရေးဖွဲ့တွေကတောင်းဆိုထားပါတယ်။
မွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေတထုံခရိုင်နဲ့မော်လမြိုင်ခရိုင်ဌာနချုပ်ရုံးတွေမှာပြီးခဲ့တဲ့ဧပြီလ17ရက်နေ့ကအခြေခံနိုင်ငံရေးသီနှံတွေပြီးဆုံးသွားလို့တင်နန်းစင်းပွဲတွေတပြိုင်နက် ြင်းပခဲ့ပါတယ်တရက်ခံလူငယ်တွေကျမရေးပညာရေးဝန်ထမ်းတွေအပြင်အရက်ဖက်မွန်လူမှုအဖွဲ့အစည်း90လောက်တထုံခရိုင်အမှတ်59နိုင်ငံရေးတင်နန်းကိုတက်ရောက်ခဲ့ကြသလိုမော်လမြိုင်ခရိုင်ကအမှတ်စဉ်60တင်နန်းမှာလည်းတင်နန်းတူတင်နန်းစုစုပေါင်း80လောက်တက်ရောက်ခဲ့ပါတယ်အလားတူမွန်ပြည်သက်ပါတီလက်အောက်မှာရှိတဲ့ပညာရေးဌာနနဲ့ကျမရေးဌာနကဝန်ထမ်းတွေကိုလည်းလက်ရှိနိုင်ငံရေးအပေါ်မွန်ပြည်သက်ပါတီရဲ့သဘောထားတွေကိုအစည်းအဝေးနှစ်ရက်စီကျင်းပကအမြင်တွေကိုဆွေးနွေးခဲ့ကြပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါဧပြီလ6ရက်နေ့နဲ့9ရက်နေ့တို့ကတိုင်းနာလက်နက်ကိုင်အဖွဲ့ဖြစ်တဲ့ကပ္စင်လွတ်လပ်ရေးတပ်မတော် KIA ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ၊ကရင်အမျိုးသားအစည်းအရုံး KNU ၊ချင်းမျိုးသားတပ်ဦး CNF ၊ဝန်ပြည်သက်ပါတီ NMSP ၊ခရီးနီအမျိုးသားတိုးတက်ရေးပါတီ KNPP စတဲ့6ဖွဲ့ကတွေ့ဆုံဆွေးနွေးကြပါတယ်။အဲ့ဒီဆွေးနွေးမှုနဲ့ပတ်သက်ပြီး PPSD ညီချင်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ရာဟီဥက္ကဋ္ဌဘူချုပ်ကြီးရွှေစစ်ကိုဆိုင်မွန်ကနေတွေ့ဆုံမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ဒီအဖွဲ့ကထုတ်ပြန်တဲ့ဆုံးဖြတ်ချက်တွေအပြင်ဒီစီဝေးကနေတခြားရလဒ်တွေပါရှိသေးလဲဆိုတာပြောပြပေးပါလားခင်ဗျာ
ဘာမှလည်းလာဖို့ဟိုမနဲ့ကမမီရောက်ချာမယ်
ဆွေးနွေးဆုံးဖြတ်ချက်ကထုတ်ပြန်ပြီးသားလေအဓိက၃ချက်ရှိတယ်တဲ့ DRPA ကနေထုတ်ပြန်လိုက်တဲ့ပြည်ညင်စာရန်ဟာမိမိတို့အဖွဲ့တွေကနေပါဝင်ဆွေးနွေးအကောင်အထည်ပေါ်လာနိုင်တဲ့ကိစ္စကအကောင်းတယ်ဘာလို့လဲဆိုတော့အဲ့ဒါတွေကကျွန်တော်တို့လိုချင်တဲ့ NCA ထဲမှာပါထားတဲ့အချက်တွေပဲနေ့အချက်ကတော့သူတို့နဲ့အတူပါဝင်ဖို့မပါဝင်ဖို့မဆုံးဖြတ်နိုင်သေးပေမဲ့သူတို့လိုတာပံ့ပိုးပေးမယ်သုံးကတော့ဒီဖြစ်ပျက်နေတဲ့အနေအထားရလူထုကိုစက်ဖြတ်နေမယ်ဆိုရင်ရှိနေတဲ့တိုင်းပြည်အနေအထားကပျက်စီးကုန်မယ်ဒါကြောင့်တွေ့ဆုံဆွေးနွေးနိုင်ဖို့လုပ်ကိုလုပ်ရမယ်
ဟုတ်ကဲ့အာနာဒိန်စစ်တပ်ကလူထုကိုတတ်ဖြတ်နေတယ်လူထုကိုကာကွယ်ဖို့ RCSS ကနေတပ်တခုအနေနဲ့ပါလို့လက်တွေ့မှာမပါဝင်တာလဲခင်ဗျာ
ဘာလို့လို့ညီကံတော့ပေါ်ပါလဲဟောက်ပေါ်ဆောင်တာကြီးရပေါ်ပါနဲ့
လူထုကစန္ဒပြတော်လှန်နေတဲ့နီလာနဲ့လက်နက်ကင်တော်လှန်တဲ့လမ်းစဉ်တွေတော့မသူဘူးလူထုကငြိမ်းချမ်းစွာစန္ဒထုတ်ဖော်နေတယ်ကူညီမယ်ဆိုတာလက်နက်ကင်လမ်းစဉ်နဲ့လူထုငြိမ်းချမ်းရေးစန္ဒပြနေတဲ့ဟာနဲ့တွားပူပေါင်းမယ်ဆိုတာကိုမဆိုလိုဘူးအထက်ကဘလူဥတီချက်နဲ့ဘလူလက်သွဲဆောင်ရွက်မလဲဆိုတာပါပဲကျွန်တော်တို့က1988ကအသွေးကြုံရှိခဲ့တယ်အဲ့ဒီတုန်းကကျောင်းဝင်ပေးတဲ့လူမရှိဘူးအခုတော့ CRPH ရှိတော့ပို့ပြီးထိရောက်မယ်လို့မျှော်လင့်တယ
်အဲ့လိုဆိုလူထုမျှော်လင့်နေတဲ့ပြည်ထောင်စုတပ်မတော်တို့နိုင်ငံတကာကအထူးပြည်တို့ဆိုတာကဘောဖြစ်လာနိုင်ပါမလား
ပါတူပြီးကုလသပါဝင်လာမယ်ဆိုတာအစ်အရန်များတယ်လက်သလို့တော့လာနေမှာမဟုတ်ဘူးပြည်ထောင်စုတပ်မတော်နဲ့ပတ်သက်ပြီးလက်ရှိအပြည့်ရအပြည့်မရသေးတဲ့ဖွဲ့တွေပါဝင်လာရမယ်အဓိကက FVNCC နဲ့ PPSC ပေါ့လက်တွေ့ကြတဲ့လို့လို့ပုဂ္ဂိုလ်ကပိုရေးကြီးတယ
်ဟုတ်ကဲ့လက်တွေ့တွေ့ဆုံပြီးဆက်လက်အကောင့်ထဲဖော်ဖို့ဆိုတာကတော့အလားအလာပဲလို့ရှိလဲခင်ဗျာ
နဲ့မိပဲလို့နဲ့တရားမဝင်ဘူးလားနဲ့ပြန်လဲပြည်ညင်းလဲ
ပြည်ညင်းစာရန်ထဲမှာအလုံးပါဝင်ထားပြီးတာအဓိကအချက်ရှိချက်ရှိပါတယ်တစ်င့်ပြီးတစ်င့်အကောင့်ထဲဖော်တော့ရမယ်လွယ်တဲ့လို့တော့မဟုတ်ဘူးကြိုးစားရမှာပေါ့
ဆက်ပြီးတော့ဧပြီလအတွင်းရခိုင်ပြည်နယ်စစ်တွေမျိုးအပါဝင်မြို့နယ်အတော်များများမှာရေပြက်လက်မှုတွေရှိနေသလိုတောက်သုံးရေအခက်ခဲနဲ့ကြုံနေကြရပါတယ်မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ
်စိုက်တွေမျိုးမှာအဓိကအားထားရတဲ့ကံတော်ကြီးမှာရေခမ်းတော်တဲ့အတော်မြို့ပေါ်ရက်ကောတရှုံမှာတောက်သုံးရေအခက်ခဲနဲ့ကြုံနေရတဲ့အခြေအနေကိုစိုက်တွေမျိုးခန့်တူကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်ကံတော်ကြီးပိုင်လိုက်ကကျွန်တော်တို့မတ်လ3လကပေါ်မှာပါဗျာ
ကံတော်ကြီးရေကမလဆာမိုက်ကလေးကမရတော့ဘူးဒီကံကြီးမှာຫນွေမိုးလည်းမရှိဘူးရေကအခက်အခဲရှိတယ်ကျွန်တော်တို့ရွာတွေမှာရှိတဲ့ကံတွေကလည်းတုံးနေရတယ်ငွေတက်နိုင်သူတွေကရေတန့်ကိုတုံးကြပါတယ်အဓိကဖြစ်နေတာကမြို့ပေါ်ရက်ွက်ဆိုရင်ရွှေပြားလမ်းမတော်မြောက်တို့ကပိုအခက်အခဲရှိတယ
်စိုက်တဲ့မြို့ပေါ်ကတချို့ရက်ွက်တွေမှာပြိုက်ဖြူရွာနီးမှာရှိတဲ့ရေကန်ကရေလာပေမဲ့ရေမတန့်တဲ့အတော့တောက်သုံးဖို့မတောင့်တသလိုဆန်ကူလန်ရော်ကီမောက်တရာတီစုစားတဲ့ရက်ွက်တွေမှာလည်းတောက်သုံးရဲ့အခက်အခဲရှိနေပါတယ်ခုလိုနိုင်တဲ့ကြုံတွေ့နေရတဲ့တောက်သုံးရဲ့ရှားပါမှုကိုဖြေရှင်းနိုင်ဖို့တော့စနိုက်တရထိမ့်သိမ်းဖို့လိုတယ်လို့ဝင်လာဖောက်ဒေးရှင်းကဒါရိုက်တာတဦးဖြစ်သူဦးခိုင်ကောက်စံကပြောပါတယ
်ကျတော့ဒီကနေ့ဒီကုလမဘောနောဒီခိုင်ပြာမိုးမြေချီလက်ပါပေါ်ရတာများတယ်အဲဒါမဲ့ရှိနေတဲ့ခြေတွေကအခုချိန်စိတ်မစိုးလာသေးနဲ့လူတွေကတိုးလာတာပေါ့နော်အဲဒါမျိုးကိုစနိုက်တရထိမ့်သိမ်းဖို့
အလာတို့မြောက်ဦးမြို့နယ်ကစိုက်ပိတ်ဒုက္ခသည်စခန်းတွေရှိတဲ့ကြေးရွာတွေအပါအဝင်တန်းထင်ကန်တင်ညိုပီပောင်ရောဝေါ်လှစားတဲ့ကြေးရွာတွေမှာလည်းတောက်သုံးရဲ့ရှားပါမှုနဲ့ကြုံတွေ့နေကြရပါတယ်။နှိုက်ဆက်ကြုံတွေ့နေရတဲ့တောက်သုံးရဲ့ရှားပါမှုပြဿနာကိုဖြေရှင်းနိုင်ဖို့နေလန့်တွေကိုမြောက်ဦးမြို့နယ်လွှတ်တော်ကိုယ်စားလှယ်ဟောက်ဦးထွန်းသာစင်ကအခုလိုပြောပါတယ
်။အဲပါမနာကြီးကိုဖြေရှင်းနိုင်ဖို့ဆိုတာအဝီစီ20ဘောတူပွဲဆောင်အောင်လကောင်
နောက်ပြီးစီမောင်းတာတမန်တီစီဖို့နိုင်ရနေရာအမှားတွေတဖတ်ပိတ်စီတီကိုစီတီခေါ်ဖို့လကောင်ရာဖဲဝင်းကြောင့်မှနေပြီးစံစီတီစုဖို့ပြဆောင်ဖို့လကောင်ဒီစပါပယ်လေမူပါကနာကိုပြဆောင်နိုင်ဖို့လို့တော့ကညော်လမ်းပါတယ်မယ်အောင်မြို့နယ်ဒုတန်းကုန်းကြည့်ရတယ်ပုံမှန်ကျွမ်းမြို့နယ်ရေဖူကန်ကြည့်ရတယ်မှာလဲလွန်ခဲ့တဲ့ဒီဇင်ဘာလကတည်းကတောက်ဆုံးရေရှားပါမှုနဲ့ရန်ဆိုင်နေကြရပြီးမောင်း
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကျင်းပနေဟာခါမတူပီနဲ့ပလောဝမြို့ရီမှာအာနာသိန်းစစ်ကောင်စီအဖွဲ့ကနေ PSI စလောင်းတွေကိုဖြုတ်သိမ်းခိုင်းနေပါတယ်။တနင်္လာတိုင်းဒေသကြီးထဝဲခရိုင်ချီခီနယ်ဆက်လန်းတလျှောက်မှာ KNU ငွေကြေးကောက်ခံနေတဲ့ gate တွေကိုဧပြီလ၈ရက်နေ့ကစပြီးဆောင်ရွက်ခြင်းမပြုဖို့တနင်္လာတိုင်းအာနာသိန်းစစ်ကောင်စီကစားမြစ်ထားပါတယ်
။တရဆင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တရင်သတင်းတွေကနာကိုနားဆင်ကြရတာပါ။ VOA အမေရိကန်တန်ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးပို့လို့ရဆိုရင်ကျွန်တော်တို့ရဲ့ VOA အီးမေးလ်လိပ်စာကတော့bamis@voanews.com ဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါဦးများ
။မြန်မာတက္ကသိုလ် 1382 ခုနှစ်ကနေ 83 ခုနှစ်ကိုကူးပြောင်းတဲ့တကြံကာလမှာရန်ကုန်အပါအဝင်မြို့အများစုမှာရေးပက်ကစားတာတကြံပွဲဆင်နွှဲတာတွေမရှိဘဲတကြံအချိုနှိကဆက်ပြီးအတက်နေရောက်တဲ့အထိဆင်အာနာသိမ့်မှုဆန့်ကျင်တဲ့တပိတ်မှောက်တကြံပွဲတွေကိုကျင်းပနေကြတာ
။
ဆင်အာနာရှင်ဆန့်ကျင်မှုတွေကြောင့်အဖမ်းဆီးခံရသူတွေလွတ်မြောက်စေဖို့ရည်ရွယ်ပြီးရန်ကုန်အလုံးဘက်မှာညှက်လွတ်ပွဲတွေ၊စုဝေးချီတက်ဆန္ဒပြပွဲတွေလုပ်ခဲ့ကြတာပါ။မန္တလေးစုလေဗလီဝင်းထဲမှာတော့ဝင်ရောက်ပစ်ခတ်တာကြောင့်တဦးသေဆုံးခဲ့ပြီးအသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်၄-၅ယောက်လောက်အဖမ်းခံရတယ်လို့မျက်မြင်တွေ့သူက VOA ကိုပြောပါတယ်။ဆန္ဒတိမ်မှုဆန့်ကျင်နေတဲ့ဆန္ဒပြတပိတ်တွေကိုဥဆောင်နေသူတယောက်ဖြစ်တဲ့မုံရွာတပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ကတော့ဗုဒ္ဓဘူးနဲ့တကြံအချက်နဲ့မှဖမ်းခံခဲ့ရပါတယ်။အခုလိုတည်ဆုံးမှုတွေဖမ်းဆီးမှုတွေတိုးလာနေတဲ့ကြားကပဲမြန်မာနိုင်ငံတလွားပြည်နယ်နဲ့တိုင်းနယ်မှာဆန္ဒရှင်ဆန့်ကျင်တပိတ်တွေကတော့အရှိန်ရော့မကြတော့ဘူး။မြန်မာတကြံအချက်နဲ့ဖြစ်တဲ့ဒီကနေ့ဧပြီလ16ရက်တောက်ချန်နေမှာဝန်နေချင်းတပိတ်နဲ့ညစံတရနေမှာတော့ဆူတောင်းတပိတ်တွေကိုဆင်နွှဲကြဖို့ဆန္ဒပြပွဲမှာဥဆောင်သူတွေကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February လကစပြီးအဖမ်းခံတဲ့တရင်တော့80ယောက်ရှိပြီဖြစ်ပြီးဒီထဲကထက်ဝက်ကျော်ဟာအခုထိအဖမ်းခံနေရသေးပဲလို့ကုလသမဂ္ဂကစစ်တပ်ပရိနေမှာပြောပါတယ်ဒီထဲက24ယောက်ကတော့တရင်တူဖြန့်ချီတယ်လို့ဆွဆဲပြီးတရားစွဲဆိုတာခံရကြောင်းလည်းပြောပါတယ်ဒီတရင်တောက်တွေရဲ့ကံကြမ္မာအတွက်မြန်မာနိုင်ငံတဲကယူနက်စကိုအဖွဲ့အနေနဲ့အထူးစိုးရိမ်နေတာဖြစ်ကြောင်းလည်းပြောပါရစေ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးထောင်နဲ့ချီတဲ့ပြည်သူတွေတရားမဲ့ဖမ်းဆီးတာခံရကြောင်းနဲ့ဘယ်ရောက်နေမှမသိပဲပျောက်ဆုံးနေသူအများအပြားလည်းရှိနေတာကြောင့်အထူးစိုးရိမ်ကြောင်းပြောပါရစေ။မြန်မာနိုင်ငံမှာဖေဖော်ဝါရီတည့်အာဏာသိမ်းလိုက်တဲ့စစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့လူပုဂ္ဂိုလ်10ဦးကို EU ဥရောပသမ္မတကလံခတ်အရေးယူမှုတွေချမှတ်လိုက်ပြီးစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းနှစ်ခုဖြစ်တဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့မြန်မာစီးပွားရေး Corporation တို့ကိုလည်း EU ကပထမဆုံးချိန်ဖြစ်နဲ့အရေးယူမှုတွေလုပ်တော့မယ်လို့တန်တမန်နှစ်ဦးရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းမှရေးပါတယ
်။သတင်းချင်းချုပ်ကိုဒေါက်ကင်မျိုးသက်ကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီကနေ့နဲ့အတွက်အစီအစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ဖြစ်ပြီးတော့အတန်လင်း Engineer ကတော့ Jimmy Cobb ဖြစ်ပါတယ်။ဒီနေ့မနေ့အတွက် VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းနိုမီတာ32လိုင်းနိုမီတာ40လိုင်းနိုမီတာ48ကနေထုတ်လွှင့်ပေးခဲ့သလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်တဲ့အစီအစဉ်တွေကိုမနေ့7နိုင်ရင်ကနေ9နိုင်အထိအတွင်းမှာလဲလိုင်းနိုမီတာ20လိုင်းနိုမီတာ25လိုင်းနိုမီတာ32ကနေပြန်လည်ထုတ်လွှင့်သွားဖို့ရှိပါတယ်။သောတာရှင်များရဲ့တကွာမြန်မာပြည်သူပြည်သားအပေါင်းဘေးရန်နဲ့ကင်းဝေးတဲ့ကြံအတက်နေဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အမြင့်တူပါခင်ဗျာ။
This program has